America in Burmese.
မင်္ဂလာပါရှင် VO American တိုင်းရဲ့2020ပြည့်နှစ်ဖေဖော်ဝါရီလ18ရက်အင်္ဂါနေ့ညပိုင်းအစီအစဉ်လေးကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32ပထမနာရီဝက်မှလိုင်းလက်မီတာ190 kHz 1595တို့ကနေနှာစင်နိုင်တဲ့အပြင် VO ရဲ့ Facebook စာမျက်နှာ VO Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနှာစင်နိုင်ပါလိမ့်ရှင်။စမခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါရှင်ဒီကနေ့ညဖက်သတင်းတွေကတော့ကိုအောင်နဲ့ကျွန်မနန်းလာတို့ပြောပြမှာပါကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံမှာသေဆုံးသူ1900နီးပါးရှိပြီးတော့ကူးစက်ခံရသူ9200ကျော်သွားပြီလို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကအတည်ပြုပါတယ်ဂျပန်နိုင်ငံယိုကိုဟာမာစစ်ကမှတိချခွဲပြီးတော့ဆက်ကတ်ထားတဲ့ Diamond Princess အပျော်စီစင်ခံတင်မဘောကခီးတယ်ရီကတော့မနေ့ပြန်ပို့လို့နေမှာတင်မဘောကစပြီးတော့ဆင်ခွင့်ပြုတော့မှာပါမြန်မာနိုင်ငံအနောက်မြောက်ပိုင်းမှာအင်တာနက်လိုင်းတွေပိတ်လိုက်တဲ့နောက်ပိုင်းအရသာတိုက်စုံမှုတွေတိုးလာတဲ့အပေါ်လူခွင့်ရေးဆိုင်ရာကုလသမဂ္ဂကြွမ်းကျင်ပညာရှင်တွေကစိုးရိမ်နေပါတယ်ဒီလိုသတင်းတွေကြားမှာပါမခွာညို
ကောင်းပါပြီရှင်ဒီဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းလက်နက်ကင်ပြိပခါရှိရာဒေသတွေမှာမြေမြုပ်မိုင်းအန်ဒီယာရှော့ချာရဲ့အရက်ဖွဲ့အဖွဲ့အစည်းတွေကပညာပေးနိုင်ဖို့ကြိုးပမ်းနေတာ
ဘောက်ကွေးလေးပြည်နယ်ကလည်းမင်းချင်းတွေကိုအမေမဲမဲတောက်ပိုင်းတာတို့ဒီကိုသူပြနားမလည်ပြင်းတဲ့သောကသားတာတို့ပေါ့နော်
တိုင်းရင်းသားမြို့နယ်များအစည်းအရုံးတွေ့ရမှုရဲ့ပြောပြချက်နဲ့ဒုနာဆရာမှာဖြစ်သလိုရခိုင်နဲ့ချင်းပြည်နယ်တွေကစီးရဲတင်းမာနေတဲ့ဒေသတွေဘက်ကိုစားနပ်ရိခာတည်ယူခွင့်စစ်တပ်ဘက်ကပိတ်ထားလို့စစ်ရှောင်စခန်းတွေမှာစာဝတ်နေရေးအခက်အခဲဖြစ်နေတဲ့အခြေအနေမှောက်ခုပစ္စည်းတင်သင့်တဲ့တင်မောတွေနဲ့အတူမြန်မာနိုင်ငံသားတွေကိုတရုတ်နိုင်ငံမှာဖမ်းထားတာကိုမြန်မာတန်ရုံးကအကူအညီပေးနေတာနဲ့ဗစ်တိုးရီးယားမှုကတန်ဆက်ရတည်ရခံပြန်လွှတ်ပေးတာကိုပြင်ဆင်ပေးဖို့အတွက်တင်ပြချက်ဥပဒေချုပ်ယုံကပယ်ချလိုက်တဲ့ဆိုတဲ့သတင်းလွှာလေးနားဆင်ရမှာပါအခုရင်ဆုံးတော့ဒီကနေ့ညပဲထိတ်တန့်ရောက်နေတဲ့သတင်းတွေကိုနားလောင်တဲ့ကိုအောင်အောင်တို့ပြောပြပါမယ်ရှင
်ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံမှာသေဆုံးသူ1900နီးပွင့်ကျင်ရှိနေပြီးတော့ကူးစက်ခံရသူ9200ကျော်သွားပြီလို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့အတည်ပြုပါတယ်ဒီကနေ့ထုတ်ပြန်လိုက်တဲ့နောက်ဆုံးစီးရင်ထဲမှာတော့ရောဂါကူးစက်ခံထားရတဲ့လူနာသစ်က1886ဦးနဲ့သေဆုံးသူ98ဦးပါဝင်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုပြန့်နှံ့မှုကြောင့်တရုတ်ကျန်းမာရေးစနစ်ပေါ်အမဲဆက်ထိစေခဲ့သလိုပဲယောဂါပြန့်နှံ့မှုကိုထိန်းချုပ်ဖို့ကြိုးပမ်းနေအနေနဲ့ဒေတာတချို့ကိုလည်းတရုတ်တာဝန်ရှိသူတွေကအဝင်ထွက်တွေပိတ်ထားခဲ့တာပါ။ယောဂါကြောင့်အင်္ဂါနေ့ကသေဆုံးခဲ့ရသူတွေထဲမှာကိုရိုနာဗိုင်းရပ်စ်အဓိကကူးစက်ပြန့်နှံ့နေတဲ့ဟူပေပြည်နယ်ဝူဟန်မြို့ဝူချန်းဆေးရုံညွှန်ကြားရေးမှူးလျူဇင်မင်းလည်းပါဝင်တယ်လို့နိုင်ငံပိုင်ရုပ်သံသတင်းဌာနကကြေညာပါတယ်။တရုတ်အစိုးရကတက်တလို့ထုတ်ပြန်လိုက်တဲ့ကိန်းဂဏန်းတွေအရယောဂါကူးစက်မှုကျဆင်းသွားကြောင်းကမ္ဘာကျန်းမာရေးအဖွဲ့ WHO အကြီးအကဲကမနေ့တနင်္လာနေ့မှာပြောဆိုခဲ့တာပါ။ဒါပေမဲ့လည်းတခြားဒေသတွေကိုပါယောဂါကူးစက်နေတာကြောင့်အခြေအနေတွေပြောင်းလဲသွားတာမျိုးဖြစ်လာနိုင်တယ်လို့ယောဂါကူးစက်မှုကျဆင်းသွားပြီလို့ပြောဖို့အချိန်ဆလွန်သေးတယ်လို့လည်းပြောပါတယ်။ကိုရိုနာဗိုင်းရပ်ကူးစက်မှုဟာသိက္ကိုပြင်းထန်ပြီးတော့ထပ်ကူးနိုင်တဲ့အနေအထားရှိနေပေမဲ့ဟူပေပြည်နယ်ထဲမှာတော့အတော့ကိုထိန်းချုပ်ထားနိုင်ပြီလို့လည်း WHO အကြီးအကဲကပြောပါတယ်ယောဂါကူးစက်ခံထားတဲ့လူနာ80ရာခိုင်နှုန်းပြန်ပြီးတော့ကျန်းမာလာတယ်လို့လည်းသူကပြောပါတယ် WHO ရဲ့နောက်ဆုံးအစီရင်ခံစာမှာတော့တရုတ်နိုင်ငံပြည်ပမှာကူးစက်ခံရသူ994ဦးရှိပြီးတော့ဂျပန်နိုင်ငံယိုကိုဟာမာစစ်ကမ်းမှာတိချခွဲပြီးတော့စစ်ကပ်ထားတဲ့ဇင်ခံတင်မောဘကလူနာ942ဦးပါဝင်တယ်လို့လည်းဖော်ပြထားပါတယ်
နောက်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူမရှိသေးဘူးလို့ပြောပါရယ်။နည်းပညာငွေကြေးခက်ခဲတွေကြောင့်ယောဂါကူးစက်ပြန့်ပွားမှုတားဆီးရေးနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့အကူအညီပေးဖို့တောင်းခံထားပေမဲ့လည်းယောဂါကူးစက်ခံရသူတော့မရှိဘူးလို့ဆိုပါရယ်။မြောက်ကိုရီးယားအာဏာရကွန်မြူနတီပါတီသတင်းစာရန်ဒန်စီမန်မှာမြောက်ကိုရီးယားကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကိုကူးကားပြီးတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတယောက်မှမရှိဘူးဆိုပြီးတော့ဖော်ပြထားတာပါ။တော်လာမှုကိုကန့်သက်ထားတာမျိုးပါဝင်တနိုင်ငံလုံးအတိုင်းအတာနဲ့တင်းတင်းကြပ်ကြပ်ဆီးဆီးထိန်းချုပ်မှုကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုအောင်မြင်မြင်နဲ့ထိန်းချုပ်ထားလိုက်ပြီလို့မြောက်ကိုရီးယားအာဏာပိုင်တွေကပြောဆိုကြောင်းတောင်ကိုရီးယားယုံဟပ်သတင်းဌာနကဆိုပါရယ်နမိုနီးယားလို့သက်ရှူလမ်းကြောင်းဆိုင်ရာပြဿနာပေးတဲ့ COVID-19 ရောဂါကြောင့်လူပေါင်း1900လောက်သေဆုံးခဲ့ပြီးတော့9000ကျော်ကူးစက်ခံနေရတာပါအဲ့ဒီကူးစက်ခံရသူအများစုဟာမြောက်ကိုရီးယားရဲ့အိမ်နီးချင်းတရုတ်နိုင်ငံကပါကောင်းဆောင်ဆက်ဆက်လက်ထက်မှာနိုင်ငံတကာအတိုင်းဝိုင်းနဲ့တစားတစားဝေးကွာလာတာကြောင့်စီးရင်မွေးတေလာတဲ့မြောက်ကိုရီးယားမှာအခုလိုယောဂါမျိုးကူးစက်ခံရပြီဆိုရင်တော့ထိမနိုင်သိမရတဲ့လူသေးပြောက်အများကြီးရှိလာနိုင်ပါတယ်မြောက်ကိုရီးယားမှာကောင်းမွန်တဲ့လက်မှတ်ဆက်သွယ်ရေးအခြေခံအဆောက်အအုံမရှိသလိုကျန်းမာရေးဆိုင်ရာကုသမှုတွေကို လိုအပ်တယ်လို့ချက်ချင်းအေးအေးယူဆောင်ရွက်ပေးနိုင်မှာမဟုတ်တာကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကိုလုံလုံလောလောနဲ့တားဆီးဟန်တားနိုင်မှာမဟုတ်ဘူးဆိုပြီးတော့ကျွမ်းကျင်သူတွေကထောက်ပြသတိပေးထားပါတယ်
။ဂျပန်နိုင်ငံယိုကိုဟာမာဆိတ်ကမ်းမှာတရားခွဲပြီးတော့ဆက်ကတ်ထားတဲ့ Diamond Princess အပျော်စီစင်ခန်တင်မောကြီးဘော်ကခီသဲရီကိုမနေ့ပြန်ပေါ်လို့နေမှာတင်မောဘော်ကဆက်ပြီးတော့ဆင်ခွင့်ပြုတော့မှာပါ။ဒီတင်မောကြီးဘော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့ခီသဲသူရှိခဲ့တဲ့အတွက်ဆယ်လရက်ကြာအဝင်ထွက်ကန့်သတ်ပြီးတော့စောင့်ကြည့်ခဲ့တာပါ။တင်မောခီသဲရီအတော်များတဲ့အတွက်ခီသဲအလုံးကမ်းမော်တန်နိုင်ဖို့ရက်တွေနဲ့ချီကျနိုင်တယ်လို့လည်းဂျပန်ကျန်းမာရေးဝန်ကြီးကဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်။ဆေးစစ်ချက်အရာယောဂါကူးစက်မှုမရှိတဲ့လူတွေကိုတော့ပို့ထူးနေမှာကန့်သတ်ခွင့်ပြုထားပေမလို့ယောဂါဆစ်ဆေးနိုင်တဲ့အနေအထားပေါ်မူတည်ပြီးတော့တောက်ကြနေမှာတင်မောဘော်ကဆင်ခွင့်ရတာမျိုးလည်းဖြစ်လာနိုင်တယ်လို့ပြောပါတယ်။တရုတ်နိုင်ငံအပြင်ဘက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအများစုဟာ Diamond Princess တင်မောဘော်ကပါ။တင်မောခီးတဲ့3,900ထက်ကအခုလက်ရှိ1,923ဦးကိုဂျပန်ကျန်းမာရေးဝန်ကြီးဌာနကကနဦးစမ်းသပ်ဆစ်ဆေးရမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ942ဦးတွေ့ရှိထားတာလည်းဖြစ်ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့လူယုံတဦးအပေါ်တရားရေးဌာနကတရားစွဲဆိုထားတဲ့အမှုမှာသမ္မတနဲ့ရည်တည်တဲ့ဆက်ဆံရေးရှိတဲ့ရှင်နေဂျိုကဝင်းအောင်ဟန်တာအပီးဒီကိစ္စနဲ့ပတ်သက်လို့ပြည်ထောင်စုတရားသူကြီးအတင်းကဗိုလ်ထုံးနေမှာရေးပေါ်စီရင်ကျင်းပဖို့ရှိနေပါတယ်။တရားလွတ်လပ်တဲ့ပြည်ထောင်စုတရားသူကြီးအတင်းကြီးကတရားသူကြီးစင်တီယာရူဖ်ကတရားသူကြီးတဦးချင်းစီအပေါ်တိုက်ခိုက်မှုတွေရှိလာတာနဲ့ပတ်သက်ပြီးတော့စိုးရိမ်ကြောင်းနဲ့ဒီကိစ္စဟာအစည်းအဝေးမှာအဓိကထားဆွေးနွေးမယ့်အကြောင်းအရာဖြစ်တယ်လို့ VOE ကပြောပါတယ်။သမရရဲ့ကာလာကြာရှိမိတ်ဆွေလူယုံတဦးဖြစ်တဲ့ရောဂျာစတုန်းပေါ်ကွန်ဂရက်စ်လွှတ်တော်ကိုလိန်လင်မှုတက်တေတွေပေါ်ဩဇာလွှမ်းမိုးမှုစူးစမ်းမှုနဲ့2016ရွေးသမရရွေးကောက်ပွဲကိုရုရှားကဝင်နှောက်တဲ့ပေါ်အဲ့ဒီအချိန်ဒီအထူးစုံစမ်းစစ်ဆေးမှုကိုဟန်တာနှောက်ယှက်မှုဆိုင်ရာဆွဲချက်တွေအပါအဝင်အမှုခုနှစ်မှုအတွက်အပြစ်ရှိကြောင်းနိုဝင်ဘာလမှတရားရုံးကဆွံ့ပြထားပြီးတော့သူ့ပေါ်ထောင်ဒဏ်9နှစ်ကနေ6နှစ်အထိချမှတ်ဖို့တရားရေးဌာနရှိနေတွေကအကြံပြုထားတာပါဒါပေမဲ့အစိုးရရှိနေချုပ်ဝီလျံဘာကပြစ်ဒဏ်လျှော့ပေါ်ပြဖို့ဆိုပြီးကြားဝင်ခဲ့တာမှာတရားရေးဌာနနဲ့နိုင်ငံရေးတိုင်ဝန်ကြားဝေဖန်မှုတွေပြင်းပြင်းထန်ထန်ထွက်ပေါ်လာတာပါ Roger Stone ပေါ်ခုနှစ်ကနေ9နှစ်ထောင်ဒဏ်ချမှတ်တာဟာတရားမျှတမှုမရှိသလိုဗယံမရဆောင်ရွက်တာဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကတည်တာမှာဝေဖန်ရေးသားပြီးရှိနေချုပ်ကအခုလိုကြားဝင်ဆောင်ရွက်တာလည်းဖြစ်ပါတယ်သူအနေနဲ့တော့သူမှန်တယ်ထင်တဲ့အတိုင်းအခုလိုဆောင်ရွက်တာဖြစ်တယ်လို့ရှိနေချုပ်ဘာကခုခံပြောဆိုပါရယ်သမ္မတရဲ့ယင်းကြီးရဲ့မိတ်ဆွေပေါ်အခုလိုနှစ်ရှည်ထောင်ဒဏ်ချမှတ်ဖို့အကြံပြုတာဟာအခုကျူးလွန်တဲ့ပြစ်မှုမျိုးစားအပေါ်ချမှတ်မဲ့ပြစ်ဒဏ်စီရင်ချက်နဲ့အညီဆုံးခဲ့တာဖြစ်ပြီးတော့ရှင်းနေကျိုးရဲ့ကြားဝင်မှုအပြီးမှာတော့အခုလိုအကြံပြုခဲ့တဲ့တရားရေးဌာနရှိနေ၄ဦးမှာ၃ဦးကဒီမှုကိုဆက်ပြီးတော့ကန့်ကွယ်တော့မှာမဟုတ်ကြောင်းနဲ့ကျန်တဲ့တဦးကတော့တရားရေးဌာနကနေမှနှုတ်ထွက်သွားပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း၉နာရီကနေ၁၀နာရီထိไลโดมีดา19 kHz 15953ญาไลโดมีดา25 kHz 11803ญาไลโดมีดา32 kHz 6335เนี่ยปฐมนาฬิกาเว้มาไลแลมีดา190 kHz 1505โดก็เนี่ยทุ่งล้วนไปนี่บาเลยရှင
် PO in မြန်မာဘက်ရဲ့အင်္ဂါနေ့ညဘက်ထိတ်တန့်ရောက်တဲ့တွင်ကိုဆက်ပြီးတော့တင်ပြနေပါတယ်မြန်မာနိုင်ငံအနောက်မြောက်ပိုင်းမှာအင်တာနက်လိုင်းတွေပိတ်လိုက်တဲ့နောက်ပိုင်းအရသာတိတ်ဆုံးမှုတိုးလာတဲ့အပေါ်လူအခွင့်ရေးဆိုင်ရာကုလသမဂ္ဂကျွမ်းကျင်ပညာရှင်တွေကစိုးရိမ်နေကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်တွေမှာပဋိပက္ခတွေအရှိန်မြင့်လာတဲ့အတွက်ကလင်းငယ်တွေအပါအဝင်အရသာတိတ်ဆုံးမှုတိုးလာတဲ့ကိစ္စနဲ့အင်တာနက်တွေလှက်တလို့ပြန်ပြီးတော့ဖြတ်တောက်ထားတဲ့အဲ့ဒီဒေသမှာအကြမ်းဖက်မှုတွေတိုးလာနေတဲ့အပေါ်အထူးဆိုရင်ကြောင်းကုလသမဂ္ဂလူအခွင့်ရေးဆိုင်ရာမဟာမင်းကြီးယုံ OHCHR ကဖေဖော်ဝါရီလ18ရက်နေ့နေ့စွဲနဲ့ကြေညာချက်မှာပြောထားပါတယ်။မြန်မာနိုင်ငံမှာအစိုးရလုံခြုံရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးတွေမှာလူအခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်နေဆိုတာလူအတော်များများသိထားကြတဲ့ကိစ္စဖြစ်တယ်လို့လည်းဆိုထားပါတယ်။ဖေဖော်ဝါရီလ3ရက်နေ့ကစပြီးတော့ရခိုင်ပြည်နယ်တဲကဘူတီတောင်မောင်တော်ရတိတောင်နဲ့မြေပုံမြို့နယ်အပါအဝင်မြို့နယ်ရှင်မြို့နယ်နဲ့ချင်းပြည်နယ်ပလဲဝါမှာမြမဆက်သွယ်ရေးက3လတာအင်တာနက်တွေဖြတ်တောက်လိုက်တာပါ။ဖေဖော်ဝါရီလ4ရက်နေ့ကစပြီးတော့တိုက်ပွဲတွေပြင်းထန်လာတဲ့ဆိုတဲ့သတင်းတွေနဲ့ကုလသမဂ္ဂအရာရှိတွေရရှိခဲ့တဲ့အစီရင်ခံစာတွေထက်မှာတော့မြန်မာရေတပ်ကရဟယင်တွေပါတုံးပြီးတော့တက်ခဲ့ခဲ့တယ်လို့လည်းဆိုထားပါတယ်။ကုလအရာရှိတွေရဲ့အဆိုအရတိုက်ပွဲတွေကြောင့်ပြီးခဲ့တဲ့ဆယ်အတွင်းနေရစွန့်ခွာထွက်ပြသူ1100ထက်မနည်းရှိနေပြီးတော့ကြောက်တော်မြို့နယ်တဲကရွာသား6ဝထက်မနည်းပါတယ်လို့လည်းဆိုထားပါတယ်။
ဥရောပသမဂ္ဂ EU နဲ့ BNN ကုန်သွယ်မှုသဘောတူညီချက်တရက်ကိုအတည်ပြုလိုက်နေမှာပြီ။ဥရောပကနေဗြိတိန်ခွဲထွက်ခဲ့တယ်လို့ BNN ရဲ့လူခွင့်အခြေအနေတွေနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေကြောင့်ဒီကိစ္စအတည်ဖြစ်လာဖို့နှောင့်နှေးကြံစည်လိုက်မယ်ဆိုပြီးတွက်ဆထားခဲ့တဲ့ကြားထဲမှာပဲပြီးခဲ့တဲ့သတင်းပတ်အတွင်းအတည်ပြုလိုက်နိုင်တာပါ။ဥရောပသမဂ္ဂကနေဗြိတိန်ခွဲထွက်သွားတာကြောင့်ကုန်သွယ်ရေးထိခိုက်နိုင်မလားဆိုတဲ့စိုးရိမ်မှုတွေအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်နဲ့ကုန်သွယ်ရေးစစ်ပွဲပေါ်အာရုံစိုက်ရာကနေဒီလအတွင်းဥရောပသမဂ္ဂဘောကုန်သွယ်ကင်တိုးကောက်ဖို့ခြေလှမ်းလာတာကြောင့် ဥရောပသမဂ္ဂဟာတခြားနိုင်ငံတွေနဲ့ပါစီးပွားရေးပူးပေါင်းဆောင်ရွက်ဖို့အခွင့်အလမ်းတည်တည်ရှာဖွေလာတာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုနဲ့အမေရိကန်တရုတ်ကုန်သတင်းစစ်ပွဲကြောင့်စီးပွားရေးမှာအထိနာနေတဲ့ BNN ဟာအခုတော့လေဒီခြေလမ်းတည်တရက်ကိုစတင်နိုင်မှာပါ။ဥရောပသမဂ္ဂဘက်ကကုန်သွယ်ခွင့်ရှော့ကောက်တာကြောင့် BNN အနေနဲ့ရေထွက်ပစ္စည်းအဝတ်အထည်သစ်သားနဲ့လုပ်တဲ့ပို့ကုန်ပစ္စည်းအရေအတွက်တိုးလာမှာဖြစ်တယ်လို့EU ဘက်ကလည်းအယ်ကိုဟောဆက်မှုပစ္စည်းနဲ့ဆေးဝါးတွေကိုအခွန်ကားတက်တက်သာနဲ့ BNN ကိုတင်ပို့နိုင်မှာဖြစ်ပါရယ်ခင်ဗျာ
။တပုံတွေထိန်းချုပ်ထားတဲ့ဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းဒေသကိုပြန်သိမ်းယူရေးအစိုးရတိုက်ရဲစစ်ဆင်ရေးတွေကြောင့်ဒေသခံပြည်သူတွေအဆိုးဆုံးအန္တရာယ်နဲ့ရင်ဆိုင်နေရပြီလို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီး Michelle Bachelet ကဒီကနေ့ပြောဆိုလိုက်ပါရယ်။ဒေသခံအရသာတွေဘေးကင်းရေးအတွက်တိုက်ခိုက်နေကြတဲ့သူတွေအားလုံးအပြည့်ရပြီးတော့လူသားချင်းစာနာမှုဆိုင်ရာလမ်းကြောင်းတွေခွင့်ပြုပေးဖို့သူကဂျနီဗာမြို့မှာတိုက်တွန်းတောင်းဆိုသွားတာပါ။ဒီပဋိပက္ခကြောင့်ဒီဇင်ဘာလတရက်နေ့ကစပြီးတော့နေရစွန့်ခွာထွက်ပြေးရသူ6သိန်းကျော်နဲ့နိုင်ငံအနောက်မြောက်ပိုင်းနဲ့အခြားဒေသကနေထွက်ပြေးသွားကြသူအတော်များများရှိနေတဲ့အပေါ်မှာလည်းသူကဆိုရင်းနေတာပါ။ဆီးရီးယားအစိုးရကစစ်ဆင်ရေးတွေမရက်နာပဲဆက်လုပ်နေပြီးတော့အရသားတွေကလည်းဆက်ပြီးတော့ထွက်ပြေးနေကြရအောင်မယ်ဆိုရင်တော့တည်ဆုံးသူတိထက်ပုံများလာနိုင်လို့လည်းမဟာမင်းကြီးကပြောပါတယ်။ဆီးရီးယားသမ္မတဘရှာအယ်အာဆတ်ရဲ့ရှေ့ရှားပပတနင်္လာနေ့ရုံမြင်သားကြမိတ်ကမှာတော့တပုံတွေလက်ကနေအလက်ပေါ်မျိုးကိုသူအစိုးရအဖွဲ့ကပြန်ပြီးသိမ်းပြီးတဲ့အခါကျရင်တော့ပုံပြီးခိုင်မာတောင့်တင်တဲ့မျိုးတစ်ခုဖြစ်လာလိမ့်မယ်လို့လည်းပြောဆိုသွားတာပါ။ဆီးရီးယားနဲ့နေဇာချင်းထိစပ်နေတဲ့တူရကီနိုင်ငံအစိုးရဘက်ကဆီးရီးယားတပုံတွေကိုစစ်ရေးအကူအညီတွေပေးနေတာပါ။အဲ့ဒါတွေကိုမမှုဘဲနဲ့အလက်ပေါ်မျိုးနဲ့တပုံတွေထိန်းချုပ်ထားတဲ့အီလစ်ဒေသကအရသာတွေလွတ်မြောက်ရေးစစ်ဆင်ရေးတွေဆက်လုပ်သွားမယ်လို့လည်းသမ္မတအာဆတ်ကပြောပါရယ်။ဆီးရီးယားရဲ့အဓိကမဟာမိတ်ရုရှားတို့နဲ့တူရကီတန်တမန်တွေမော်စကိုမြို့မှာဆွေးနွေးနေချိန်မှာပဲတပုံတွေချေကုပ်ယူထားတဲ့အီလစ်ဒေသကိုဆီးရီးယားအစိုးရတက်တဲ့စစ်ဆင်ရေးတွေတိုးမြှင့်လိုက်တာကြောင့်အဲ့ဒီဒေသကိုတူရကီတပ်ဖွဲ့တွေကလက်နက်တွေပေးပို့ထားတာလည်းဖြစ်ပါရယ်။
ရာသီဥတုတောင်းလဲမှုတိုက်ဖြတ်ရေးအတွက်အမေရိကန်ဒေါ်လာ10ဘီလီယံလှူဒါန်းသွားမယ်လို့ Amazon စီးပွားရေးလုပ်ငန်းတည်ထောင်သူ Jeff Bezos ကပြောလိုက်ပါတယ်။ကမ္ဘာ့အချမ်းသာဆုံးစီးရင်ဝင် Bezos ကသူအခုလိုလှူဒါန်းမဲ့အကြောင်းကို Instagram စာမျက်နှာမှာရေးသားခဲ့တာပါ။ကမ္ဘာကြီးကိုချင်းချောင်းနေတဲ့ရာသီဥတုတောင်းလဲမှုတိုက်ဖြတ်ရေးအတွက်ရန်မုံငွေကိုအခုနှစ်နွေရာသီကစပြီးတော့မတည်ပြီးသွားမှာဖြစ်ပါတယ်။အရင်ကလဲ Microsoft နည်းပညာလုပ်ငန်းတွဲဖက်တည်ထောင်သူ Bill Gates နယူးယောက်မြို့တော်ဝန်ဟောင်းမီဒီယာလုပ်ငန်းရှင် Michael Bloomberg နဲ့ယင်းမျိုးနံမှုကုမ္ပဏီလုပ်ငန်းရှင် Tom Steyer လို့အမေရိကန်တန်းကြွသတိတွေဟာယာယီဥရုပြောင်းလဲမှုတိုက်ဖြတ်ရေးအတွက်ရန်မုံငွေအမြောက်များမှတ်တည်ထားကြပါရယ်ခင်ဗျာ
။အင်္ဂါနေ့ညပိုင်းထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နဲ့ကိုအောင်အောင်တို့ပြောပြပေးခဲ့ကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးစစ်ရေးပြည်ပခန့်တွေဖြစ်နေတဲ့ရခိုင်ပြည်နယ်ဘက်ကိုကြည့်ကြရအောင်ပါ။လက်နက်ကင်ပြိပခါတွေဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာမြေမြုပ်မိုင်းအန်ဒီရဲ့ရှော့ချရေးအသိပညာပေးဖို့အရက်ဖက်အဖွဲ့အစည်းတွေကကြိုးပမ်းနေကြပါတယ်။နှစ်ဖက်တိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေတဲ့အချိန်မှာပဲမြေမြုပ်မိုင်းကြောင့်အရက်သားတွေထိခိုက်ဒေဆုံးတာလည်းပိုပြီးတော့များလာနေတဲ့အတွက်အခုလိုကြိုးပမ်းလာကြတာဖြစ်ပါတယ်။ဒီအကြောင်း VOA သတင်းတောက်နိုင်ကွင်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။စီရေးသိမ်းမှနေစဲရခိုင်ပြည်နယ်ဗူဒီတောင်မြို့နယ်စင်တေးပြည်မွတ်စလင်ကျေးရွာကနွားကြောင်းသွားတဲ့ရွာသားမျိုးသားတို့ဒီနေ့နဲ့နဲ့ပိုင်းမှာမိုင်းနှိမ့်မိပြီးတော့တိတ်ဆုံးသွားတယ်လို့ပိသစုဝင်တူကပြောပါတယ
်။ဟုတ်ကဲ့ပါတိတ်ဆုံးသွားပြီပါ။ဒီနွားချောင်းဟောသွားတာရှင်ပါပါ။နမဲရှင်းနေခြင်းပါပါလေ။သူနွားချောင်းဟောသွားတာမှာမိုင်းနှိမ့်ပေါက်တာလို့ဒီမှာပေါ်ခဲ့ဟာရှင်ပါပဲ။သူတိတ်ဆုံးသွားပြီပါ။မိုင်းရှင်ဘလို့မျိုးမိုင်းလဲမကင်းနိုင်တော့ဆက်တယ်။
တေဆုံးသူဟာအသက်65နှစ်အရွယ်မောင်မောက်အီနစ်ဖြစ်ပြီးတော့ယူအမ်မြောက်ဘက်ကောင်ကုန်းနီးမှာမိုင်းနှိမ့်မိလို့ခြေထောက်တွေမှာတာယာပင်းနှံစွာရရှိတဲ့အတွက်စိတ်ယုံပုတ်ပွင့်မဲ့မမီပဲတေဆုံးသွားတယ်လို့ဆိုပါတယ်။ဒီမိုင်းကိုပဲဖွဲ့ကထောင်သားတယ်ဆိုတာတော့မသိရသေးပါဘူး။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပွားနေတဲ့မြို့နယ်တွေမှာမိုင်းပောက်ကွဲမှုတွေမကြာခဏဖြစ်ပေါ်နေပြီးတေဆုံးတာယာရမှုတွေကလည်းများလာနေတာပါ။ဒါကြောင့်ဗူဒီတောင်မြို့နယ်အပါအဝင်မြို့နယ်6ခုမှာမိုင်းအန္တရာယ်လျှော့ချရေးအသိပညာပေးအစီအစဉ်ကိုမလဆမ်းမှာစတင်လှုပ်ဆောင်သွားမယ်လို့ရခိုင်တိုင်းဒေသမျိုးနယ်များအစည်းအရုံး REC အတွင်းမှကုစစောထွန်းကပြောပါတယ
်။အပောက်ကွေးပြည်တွင်နေတဲ့လက်မဲ့ချင်းတွေကိုအမှုမဲ့အမဲ့မဲ့ကောက်ကင်တာတို့ဒီကိုသူပြနားမလီပြင်းနဲ့ထောက်ကစားတာတို့ပေါ့နော်။အဲနောက်ဒီအထိုင်မစင်စင်တာတို့တွေကြောင့်ဒီတစ်ရက်ဒီဆုံးမှုတွေရှိလာသေးတယ်ပေါ့။ကျွန်တော်တို့ကဒီစီလေကင်းမျိုးတွေကိုတဖို့လွယ်နေပြီဆိုပြီးတော့မှကျိုးစားခဲ့တာဖြစ်ပါတယ်။ဒီသူတွေမှာကဒီအသိပညာနဲ့ပတ်သက်ပြီးတော့မှဒေါ်လေးကိုအာနေတဲ့အခြေအနေမှာရှိတယ်
။ရခိုင်ပြည်နယ်အတွင်းမြေမြုပ်မှန်းကြောင့်ထိခိုက်ဒေဆုံးရသူတို့အရေအတွက်ကိုတည်တည်ကြကြအတိမပြုတ်နိုင်သေးပေမဲ့ဒေဆုံးသူ15ဦးနဲ့ထိခိုက်ဒဏ်ရာရသူ84ဦးလောက်ရှိမယ်လို့လည်းပြောပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလဲဝမြို့နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေဆဲလည်းဖြစ်ပါတယ်။ မနေ့ကကြောက်တော်မြို့နယ်ရတိတောင်မြို့နယ်နဲ့ချင်းမြင့်နယ်ပလဝမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့အေးပြောခွေရခိုင်ဒုက္ခကပြောပါတယ
်ကြောက်တော်မြို့နယ်ချင်းမှာဒီတင်မရွာနဲ့ဒီဝမ်းမကြရွာအကြပေါ့အဲ့ဒီမှာတောင်တန်းမှာနေတဲ့ဒီဟိုစစ်တရဲမြောင်းလေးအဖြစ်ကတိုက်ပွဲတွေကတော့မနေ့ကဆက်ပြီးတော့ရှိရတိတောင်မြို့နယ်တင်ဆောင်ရွာရဲ့ဒီတောင်ဖက်မီတာ900လောက်အကွာမှာမနေ့7:24မီတာဆက်ပြီးတော့မှာတိုက်ပွဲဖြစ်တာရှိနောက်ပြီးလို့ရှိရင်ဒီပလောဝါမြို့နယ်နှမ်းချောင်းရွာရဲ့အရှိတ်3ကီလိုမီတာလောက်အကွာမှာလည်းဒီနေ့လေ9:00လောက်မှာတိုက်ပွဲဖြစ်သွားတာရှိဒီညနေ4:00ချိန်မှာဒီမှာစစ်တပ်ကဒီဟာရင်မတိနဲ့လာပြီးတော့မှာမတိ3:00ခန်းတော့လာရောက်ပြီးတော့စစ်တပ်နဲ့ဒီရဲစဲတွေနဲ့ပြစ်တာအဲ့မနေ့ကဖြစ်ခဲ့တဲ့ဒီတိုက်ပွဲအင်ဂျင်တွေအားလုံးကိုရှင်ပြီးတော့ပြောရမယ်လို့ရှင်တော့ဟိုဂျန်ဒူကကနေပြီးတော့9ဦးထဲမနေ့ကျောင်းဆုံးတာရှိ
တိုက်ပွဲဖြစ်ပွားမှုအခြေအနေကိုသိရဖို့အနောက်ပိုင်းတန်းစစ်သနာချုပ်တမတော်ပြောခွေရကိုဆက်တွယ်ခဲ့ပြီးမြတ်ဆက်တွယ်လို့မရရှိခဲ့ပါဘူး။ကြောက်တော်မြို့နယ်သိမဝဲမကျတိုက်ပွဲတွင်တနက်ကြီးကြီးကြားရောက်မှုကြောင့်ဝဲမကျရွာသား300ခန့်ဟာတားပုံကြီးရွာနဲ့လောင်းချီရွာဘက်ကိုစစ်ဘေးသိမ်းရှောင်နေရတယ်လို့သိမဒေသခံတို့ကပြောပါတယ်။ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့အေအဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တာတနှစ်ကျော်ကာလအတွင်းစစ်ရှောင်ဥယျာဉ်တသိန်း6000ကျော်တိုးပွားလာနေတယ်လို့လက်နက်ကြီးထိမှန်မှုမိုင်းပောက်ကွဲမှုပြစ်ခတ်ခံရမှုတို့ကြောင့်အရတား130ကျော်ဒေဆုံးပြီးတန်ရာရရှိသူ360ကျော်ရှိခဲ့တယ်လို့ရခိုင်ကျောင်းသားတပ်မကတက္ကသိုလ်များရန်ကုန်ကနေထုတ်ပြန်ထားပါတယ်ခင်ဗျာ
ဒီရခိုင်ပြည်နယ်တွင်းကစီရေးပရိပခရေချာမှာပိတ်မိနေတဲ့ရွာသားတွေရဲ့အခြေအနေကိုနိုင်ကိုရင်ပြောပြသွားတာပါရှင်အခုလိုရခိုင်ပြည်နယ်အမ်းမြုံနယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်တွေမှာလက်နက်ကင်ပရိပခရေဖြစ်နေပြီးတပ်မတော်ဘက်ကစားနပ်ရိက္ခာတဲယူခွင့်ကိုအဲ့ဒီဘက်မှာတားမြစ်ထားတာကြောင့်ဒေသခံပြည်သူတွေနဲ့စစ်ဆောင်စခန်းတချို့မှာစားဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။ဒါအပြင်စစ်ဆောင်စခန်းတွေမှာတောက်သုံးရေမတန့်ရှင်းတာကြောင့်ဝင်းပြက်ဝင်းလျှော်ရောဂါတွေလည်းဖြစ်နေပါတယ်။ဒီအကြောင်းကိုတော့ VOA သတင်းတောက်ကိုသက်နိုင်ကစုံစမ်းပြီးသတင်းပေးပို့ထားပါတယ်ရှင်။
ဒီလူမျိုးတွေအများစုနေထိုင်ကြတယ်ရခိုင်ပြည်နယ်အမ်းမြုံနယ်တလက်ရှောင်းအုပ်စုကကျေးရွာ40လောက်ကိုဒီလဆန်ပန်းလောက်ကစတင်ပြီးဆန်ရိုက်ခါတည်ယူခွင့်နဲ့တပ်မတော်ဖက်ကပိတ်ထားတယ်လို့အမ်းမြုံနယ်မြို့သားလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်ထေကပြောပါတယ
်ကျွန်တော်ထင်ပါတယ်လူတို့ဘက်ကတော့လက်ရှိဒီလက်နက်ကင်ပြိပခတ်ဖြစ်နေတဲ့အခါကျတော့ဟိုအဲ့ဒီဟာဟိုတပက်ကိုထောက်ပံ့ဟိုရောက်တော့မယ်ဒီလိုတန်တရားသွေးရင်တခါတည်းရှိတယ်လို့ထင်ပါတယ်ဒါပေမဲ့ဒီနေရာမှာကအကုန်ချင်းတန်းပါတယ်ရခိုင်တော့မဟုတ်ဘူးသူကချင်းတန်းပါတယ်တောင်းလို့လောက်နေပါပါတယ်ဆိုတော့အော်မြို့နယ်မှာဟိုအောက်ချုံမှုကသာရှိတယ်လေပြီးတယ်အခုလေကျွန်တော်တို့ဒီမြို့နယ်အောက်ချုံမှုကနေပြီးတော့အဲဖွေးလေးဖွေးထားတာရှိတယ် KCA ကုမ္ပဏီလေအဲအဲ့ဒီကုမ္ပဏီကိုလေဟိုလူပြန်ငါပေးတဲ့ဆန်တွေရှိတယ်အဲအစိုးရပေးတဲ့ဆန်တွေရှိတယ်လေအရက်ဖက်ပွေးစားအလူခံလို့ရတဲ့ဆန်တွေရှိတယ်အဲ့ဒါကိုအဲ့ဒီမြို့နယ်မှာတရားဝင်ကြီးမြို့နယ်အောက်ချုံမှုကဥဆောင်ပြီးတော့ဖွေးထားတဲ့အဖွေးကိုတောင်းတဲ့လူတွေကပုံမှန်မပေးဘူး
အမျိုးနဲ့မိုင်30လောက်กว่ามาရှိတဲ့အဲ့ဒီကျေးရွာတွေဟာရှင်းလူမျိုးတွေနေထိုင်တဲ့တောင်ပေါ်ကျေးရွာတွေဖြစ်ပြီးလေယာမြေတွေမရှိတာကြောင့်အမျိုးနဲ့မြေပုံမျိုးတွေကဆန်တွေကိုဝေယူစားတောက်ကြရတာလည်းဖြစ်ပါတယ်။အခုလိုဆန်တည်ယူခွင့်တွေပိတ်ထားတာကြောင့်အဲ့ဒီတောင်ပေါ်ကျေးရွာ40လောက်မှာစားဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေကြရတာဖြစ်ပါတယ
်။အဲ့ဒီအခက်အခဲဆိုတာကအဲ့ဒီဒလက်အုပ်စုဆိုတာဗျာအုပ်စုလိုက်ဆိုတာရွာပေါင်း1900ရှိတယ်။အဲ40 900ပါဆိုလို့ရှိရင်အိမ်ထောင်စုတော်တော်လေးကိုကျွန်တော်တို့ခန့်မှန်းရတာဆိုလို့ရှိရင်အများကြီးပေါ့နော်ထောင်ထဲရှိလို့ရှိမှာပေါ့နော်အဲ့ဒီမှာအဲ့ဒီသူကဒေသခံကသူကတလဲချောင်းဆိုတာသူချောင်းဖြတ်မှာဒီတောင်ကဘာတွေမှာသူကတောင်ရမြေတွေလောက်ကန်ဆက်သွားတဲ့ချင်းတိုင်းတိုင်းတွေများတယ်အဲသူကလေယာဉ်မျိုးရှိဘူးမရှိတဲ့မှာပေဝေါ်တွေခေါ်ပြီးတော့သူကဒီဘက်ကတက်တော့ဟိုကကန်ထုံးကြီးမျိုးတော့နှမ်းမျိုးပေါ့သူကပြူပြီးတော့လောက်ကန်ဆက်ပါကြတယ်အဲအဲ့ဆန်ကိုသူကအဲ့ဒီဘက်ကဝင်ပြီးတော့အဲနှမ်းတွေပို့လို့ရှိရင်နှမ်းတွေရောင်းပြီးတော့အဲဆန်တွေနဲ့သူသေးလာတာရှိတယ်ဝေလာတာရှိတယ်ပေါ့နော်အဲ့ဒီဟာကတရားဝင်လို့သူကလုံးဝရည်ရည်ရတယ်လို့ပြောပြအောင်စောကြနာရှိရဟုတ
်အလားတူပဲရှင်းပြနေဘလောက်ဝမြို့နယ်မှာလည်းရေလိုင်းခီးကိုဖေဖော်ဝါရီလအစောပိုင်းကတည်းကပိတ်ပင်ထားတာကြောင့်စားနပ်ရိက္ခာပြက်လက်မှုတွေနဲ့ရင်ဆိုင်နေကြရတယ်လို့ရှင်းပြနေအစိုးရဖွဲ့ပြောခွင့်ရစေဘင်ဝန်ကြီးဦးစိုးထက်ကပြောပါတယ
်ဆန်ကငကူပုံမှန်ကျွန်တော်တို့ကကြောက်တော့ဘကဆန်ကူကုန်နေတဲ့တင်နေရောင်းကြတာပေါ့နော်သူအဲ့ရနေတဲ့ drawing ထိရှင်းလာပါတည်သူတို့တင်ပြီးတော့သူစီးပွားရေးအရာရောင်းကြဝယ်ကြပုံမှန်လည်းပိုက်နေရလေဒီကလရနီယိုတစ်ချောက်သွားနေတာအဲ့ဒါယူကိုတားဆီးတာကြတော့တော်တော်လူလူမှထိခိုက်တယ်အဲလူလူပဲအဓိကထိခိုက်တာဟိုဂျန်နဲ့တက်မတော်သားကြီးအတွက်တော့ဘာမှဒါထိခိုက်တာမရှိဘူးလေနော်ဆိုလူလူကိုဒီလိုမျိုးအနှောက်ရှက်အခက်အခဲဖြစ်အောင်လုပ်တာကတော့ဒါမကောင်းဘူးပေါ့နော်နေပြင်းအေဂျင့်ဖိုင်းတော့သူဟာသူစားနေခါလေပတ်သွားမှာပဲဆိုတော့အခုကဒီပြည်သူလူလူရဲ့ပုံမှန်သွားနေတဲ့လမ်းကြောင်းကိုဟိုအခက်အခဲဖြစ်အောင်လုပ်တာတော့ဒါတော့မ
ကျွန်တော်တို့အလုပ်တော့ပြုချက်တယ်ပေါ့နော်ကျွန်တော်တို့အလုပ်တော့ပြုချက်တယ်တမ်တော်ခါကတည်သူတွေတော်လာနေကြတဲ့လမ်းတွေနဲ့ရိတ်ခါတည်ယူနေတဲ့လမ်းကြောင်းတွေကိုပိတ်ထားတာနဲ့ပတ်သက်ပြီးတမ်တော်ပြောဆိုခွင့်ရှိသူတွေကိုဆက်တွေ့ခဲ့ပေမဲ့လည်းမရခဲ့ပါဘူးရခိုင်မြောက်ပိုင်းကမြို့နယ်တချို့နဲ့ရှင်းပြနေပလောက်ဝမ်းမြို့နယ်မှာအင်တာနက်လိုင်းတွေလည်းဖြတ်တောက်ထားသလိုအစိုးရတပ်နဲ ye piatana de neva in sangija bare. Luye ngaya niba ni sangi chowdo mune tao mingla si shang skamaro. Tao dung ye shaba mune du at ne oklede ha. One dear one short chini jarelo. Si shang skanga ma e kanga pio bare.
ကိုရရှိနေတယ်ဝမ်ရောက်ကဖြစ်နေတာကတပတ်ကြော်ရတဲ့လူရှိတယ်ကိုရရှိတယ်တုံးရရှိတယ်လေးရရှိတယ်မင်းရတရတဲ့မှာလေးရောက်ဖြစ်နေတယ်အချင်းနဲ့အကိုအဆရာဝင်လာကိုပြလို့အချင်းနဲ့နည်းနည်းကောင်းပါပြီရရအစမပြေဘူးရရတော့နည်းနည်းအခက်ခဲရှိတယ်ပေါ့ချက်ခိုင်းတော့ပိုင်ပါဆိုရတဲ့နဲ့ဖွေလို့ဟာလက်ရှိရှင်ဒီတိုက်ပွဲတွေပြင်ထန်နေတယ်လို့တိုက်ပွဲတွေကြောင့်နေရာစွန့်ခွာထွက်ပြေးန
ဒီရင်းမြန်မာဝိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3ဂျိုရူးတွေကနေနေ့တိုင်းည9:00နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မင်းညာကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါရဲ့ရှင
်။ဗီဒီယိုရဲ့အင်ကာနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါရဲ့ရှင်။ဗစ်တိုးရီးယားလို့ထင်ရှားတဲ့ကလေးငယ်လေးရဲ့အမှုမှာတန်တရားတရားခံအဖြစ်ဆွတ်ဆွဲခံခဲ့ရတဲ့ကိုအောင်ကြီးကိုတရားရှင်လွတ်ပေးလိုက်တဲ့အပေါ်မှာပြင်ဆင်မှုတင်ပေးဖို့ခရိုင်ဥပဒေရုံးနဲ့မှုခင်းတပ်ဖွဲ့ရုံးတို့ကတင်ပြထားတာကိုမန္တလေးတိုင်းဒေသကြီးဥပဒေချုပ်ရုံးကပယ်ချလိုက်ပါတယ်။ဒါကြောင့်ကိုအောင်ကြီးကိုပြန်လွှတ်ပေးလိုက်တာကခိုင်မာသွားပြီဖြစ်ပေမဲ့တကယ်ကျူးလွန်တဲ့တရားခဏ်ကတော့အခုချိန်အထိလွတ်မြောက်နေဆဲဖြစ်ပါတယ်။ဒီအကြောင်း VOA သတင်းတောက်မဆုစုကသတင်းပေးပို့ထားပါတယ်ရှင်။
နေပြည်တော်ဝက်စတန်ဟစ်ပုဂ္ဂလိကမူကျိုးအကြောင်းက၃နှစ်အရွယ်မိန်းကလေးလိမ်မိုင်းဆိုင်ရာစော်ကားခံရတာနဲ့ပတ်သက်ပြီးတန်တရားတရားခဏ်အဖြစ်ဆွဆွဲခံထားရတဲ့ကိုအောင်ကြီးကိုနေပြည်တော်ဒက္ခိဏခရိုင်တရားရုံးကပြီးခဲ့တဲ့နှစ်ဒီဇင်ဘာလ18ရက်နေ့ကတရားရှင်လွှတ်ပေးခဲ့တာပါ။ကိုအောင်ကြီးရဲ့ဒီလိုတရားရှင်လွတ်မြောက်မှုနဲ့ပတ်သက်ပြီးရပ်ပေါင်း60အတွင်းတိုင်းတရားရုံးအထိအမှုပြင်ဆင်ွင့်တင်သွင်းွင့်ရှိတာကြောင့်ဒက္ခိဏခရိုင်ဥပဒေရုံးနဲ့အမှတ်1မှုခင်းတပ်ဖွဲ့မှုရုံးနေပြည်တော်တို့ကဒီအမှုအပေါ်ပြင်ဆင်မှုတက်ရောက်ပေးဖို့မန္တလေးတိုင်းဒေသကြီးဥပဒေချုပ်ရုံးကိုတင်ပြခဲ့ပါတယ်။ဒါပေမဲ့တင်သွင်းမှုမတင်ဘူးလို့ဆုံးဖြတ်ခဲ့ကြောင်းမန္တလေးတိုင်းဒေသကြီးဥပဒေချုပ်ရုံးကဥပဒေအရာရှိဦးတင်မြင့်ဦးကဒီကနေ့မှသတင်းတောက်တွေကိုပြောခဲ့ပါတယ်
။ဒက္ခိဏခရိုင်ဥပဒေရုံးကဒီမှုကိုပြင်ဆင်မှုတက်ရောက်ပြီးဖို့တင်ပြတာရှိတယ်လို့မတ်တင်မှုခင်းတပ်ဖွဲ့မှုရုံးနေပြည်တော်ကလည်းပြင်ဆင်မှုတက်ပြီးဖို့ရာတင်ပြထားကြောင်းသိရှိရပါတယ်။ကျွန်တော်တို့မန္တလေးတိုင်းဒေသကြီးဥပဒေချုပ်ရုံးအနေနဲ့အမှုရဲ့မှုစစ်ဆေးပေါ်ပေါက်ချက်အရတရားရုံးအမိန့်ဟာဥရိယမှန်ကန်တင့်မြတ်ကြောင်းသုံးသပ်ရရှိရတဲ့အတွက်ပြင်ဆင်မှုတင်သွင်းရန်မတင်ကြောင်းဆုံးဖြတ်ခဲ့ပါတယ်ခင်ဗျာ
။ကိုအောင်ကြီးကိုတရားရှင်လွှတ်ပေးလိုက်တာနှစ်လပြည့်တဲ့ဒီကနေ့ဖေဖော်ဝါရီ18ရက်မှာမန္တလေးတိုင်းဒေသကြီးဥပဒေချုပ်ရုံးကဥပဒေအရာရှိနဲ့ရုံးအဖွဲ့မှုတို့ကကိုအောင်ကြီးအမှုနဲ့ပတ်သက်ပြီးသတင်းတောက်တွေကိုတွေ့ဆုံပြီးမိကုံးတွေကိုဖြေဆိုခဲ့ကြတာပါ။တိုင်းဥပဒေချုပ်ရုံးကလည်းအခုလိုဆုံးဖြတ်လိုက်တာကြောင့်ကိုအောင်ကြီးတရားရှင်လွတ်မြောက်မှုဟာခိုင်မာသွားပြီလို့ကိုအောင်ကြီးဘက်ကလိုက်ပါဆောင်ရွက်ပေးခဲ့တဲ့ရှင်နေဦးခင်မောင်စောကပြောပါတယ်
။တာမအားကြီးရတော့ဒီဟာကလာစီကသာကျော်သွားပြီပေါ့ဗျာ။နောက်တစ်ခါဒိုင်းဥပဒေချုပ်ရုံးကလည်းပဲဒါဆက်ပြီးတက်ဖို့မတည်မှုလို့ပြောလိုက်တယ်ဆိုတော့ဒါကိုအောင်ကြီးကိုတရားရှင်လွတ်တဲ့ကိစ္စခိုင်သွားပြီလို့ပြောနိုင်တာပေါ့ဗျာ။အထူးပေါ့ဗျာအခွင့်အထူးအကြောင်းအရာမရှိရင်ပေါ့ဗျာ။ကိုအောင်ကြီးကဒီကိစ္စမှာအပြီးပြတ်လွတ်တယ်လို့တမန်နိုင်ပြီပေါ့ဗျာ။နော်
တရားခဏ်အဖြစ်ဆွဆွဲခံထားရတဲ့ကိုအောင်ကြီးချုပ်ရက်နဲ့6လကျော်ကြာဒီအမှုကိုရင်ဆိုင်ပြီးတရားရှင်လွတ်မြောက်ခဲ့တာ2လပြည့်ခဲ့ပြီဖြစ်ပေမဲ့ဗစ်တိုးရီးယားအမှုရဲ့တရားခဏ်အစစ်အမှန်ကတော့ပေါ်ပေါက်ချင်းမရှိသေးပါဘူး။တန်တရားတရားခဏ်အဖြစ်ဆွဆွဲခံထားရတဲ့ကိုအောင်ကြီးကိုတရားရုံးကတရားရှင်လွတ်ပေးခဲ့တဲ့နောက်တနေ့မြန်မာနိုင်ငံရဲတပ်ဖွဲ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာကလင်းငယ်ဗစ်တိုးရီးယားရဲ့အမည်ရင်းနဲ့မိသားစုအချက်အလက်တွေကိုထည့်သွင်းပြောဆိုဖော်ပြခဲ့တာကြောင့်သတင်းစာရှင်းလင်းပွဲကိုဦးဆောင်ခဲ့တဲ့မှုခင်းရက်တက်ဖွဲ့အရာရှိ၃ဦးကို ဥပဒေနဲ့မညီတဲ့လုပ်ရက်အတွက်တာဝန်ခံမှုအပါအဝင်အမှုမှန်ပေါ်ပေါက်ရေးအတွက်တရားစွဲနိုင်မှုမြန်မာနိုင်ငံလွတ်လပ်သောရှင်နေများအသင်းကလည်းနိုင်ငံတော်တမန်တော်ထံလျှောက်ထားခဲ့တာပါဒါပေမဲ့လည်းတလားကြော်ကြတဲ့အထိထူးခြားမှုမရှိသေးတာကြောင့်ဒီအမှုနဲ့ပတ်သက်ပြီးအမှန်တရားပေါ်ပေါက်ဖို့နဲ့ဗီတိုရီယာလိုအများကသတ်မှတ်ထားတဲ့ကလေးငယ်အတွက်တရားမျှတမှုရှိရေးကိုပြည်သူအများကလူလာနေကြတာဖြစ်ပါတယ
်။တရားခံပြောင်းနေစေဗီတိုရီယာအမှုရဲ့နောက်ဆုံးရထားတဲ့အခြေအနေကိုမဆုစုပြောပြသွားတာပါရှင်။အခုတရုတ်နိုင်ငံထဲမှာအဖမ်းခံထားရတဲ့မြန်မာသင်္ဘောသားတွေဘက်ကိုလှည့်ပေးခြင်းပါတယ်။မောက်ခိုပစ္စည်းတင်သင်္ဘောတွေနဲ့တူတရုတ်နိုင်ငံမှာအဖမ်းခံထားရတဲ့မြန်မာသင်္ဘောသားတွေကိုပေကျင်းမြို့မြန်မာတန်ယုံကလိုအပ်တဲ့အကူအညီတွေပေးနေတယ်လို့တန်ယုံတာဝန်ရှိသူတူဦးက VOA ကိုပြောပါတယ်။တရုတ်ရဲတပ်ဖွဲ့ကတန်ယုံကိုပေးပို့ထားတဲ့အဖမ်းခံရသူအရေးအတွက်နဲ့မြန်မာနိုင်ငံပင်လယ်ကူးသင်္ဘောသားအလုသမားများအဖွဲ့ချုပ်ကသိထားတဲ့အရေးအတွက်ကြားမှလည်းကြွားခြားချက်ရှိနေပါတယ်။သူတို့တွေပြန်လွတ်နိုင်မဲ့အလားအလာရောဘလို့ရှိပါသလဲ။ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်ရှင်။
မောင်ဟိုသမောရီဘော်ကဖမ်းဆီးရမည့်ရဲ့မြန်မာသမောသားစီရင်ကိုတရုတ်ပြည်ရဲဌာနတွေကပေကျင်းမြို့မြန်မာတန်ယုံကိုပေးပို့ခဲ့ရဖြစ်ပြီးအားလုံးပေါင်း30လောက်ရှိမယ်လို့တရုတ်နိုင်ငံပေကျင်းမြို့မြန်မာတန်ယုံတောင်ရှိသူတို့က VOA ကိုပြောပါတယ်
။သူကစီရင်နေကျွန်မတို့ရှူပို့လာတယ်။ပို့လာတဲ့အရာတော့အယောက်80လောက်တော့မရှိသေးဘူးရှင်ကျွန်မတို့ရှိမှာတော့လေ30ဝန်းကျင်တော့ရှိပြီဟုတ်ကဲ့။ဒါနဲ့အခုလက်တလုံးမှာလည်းအဲ့လိုမျိုးရောက်လာတာမျိုးတွေလည်းရှိနေတာပေါ့နော်။သူတို့တရားဥပဒေတိုင်းမှာကျွန်မတို့ကသွားရတာဖြစ်တယ်။ကျွန်မတို့အနေနဲ့ကြတော့သူတို့တရားဥပဒေကိုဝင်ပြီးတော့ဖတ်လို့မရဘူးပေါ့နော်။
မောင်ဟိုသမောဖြစ်တဲ့အတွက်ဖမ်းခံရသူတွေဟာတရုတ်နိုင်ငံရဲ့တရားစီရင်မှုကိုခံယူရအောင်မှဖြစ်ပါတယ်။အခုထိန်းသိမ်းခံရတဲ့မြန်မာသမောသားအရေးအတွက်ဟာ80လောက်ရှိမယ်လို့မြန်မာသမောသားအတိုင်းဝန်ကတော့ခန့်မှန်းနေတယ်လို့မြန်မာနိုင်ငံပင်လယ်ကူးသမောသားအလုသမားများအဖွဲ့ချုပ်ဒူးဩကထာဦးတင်ဝင်းနိုင်ကပြောပါတယ်
။ထိန်းသိမ်းခံတာကတော့သူပြောတယ်လူဟောပေါ့80မိသားလောက်ရှိတယ်ပြောတယ်ဒီကျွန်တော်တို့အဲ့ဒါ25ရက်နေ့ကျရင်တော့ကျွန်တော်တို့ဒီအန်နဝသမားတွေမှာအဲ့ဒါလုပ်ဖို့နည်းနည်းအခြေအနေရှိရည်အဲ့ဒီခုနကဘလူးဘလူးအကြံပေးရမယ်ဘလူးလုပ်ရမယ်ဆိုတော့ကျွန်တော်အဲ့ဒီမှာဆုံးချက်မယ်ဒီကိစ္စနော
်တရုတ်နိုင်ငံမှာအဖမ်းဆီးခံရတဲ့သမောသားတွေကိစ္စကိုသူတို့အဖွဲ့ကဒီအပိုင်းဆွေးနွေးတိုင်ပင်ပြီးသတင်းထုတ်ပြန်သွားဖို့ရှိရလို့လည်းပြောပါတယ်ပေကျင်းမြန်မာတန်ယုံရဲ့ဖေဖော်ဝါရီ18ရက်သတင်းထုတ်ပြန်ချက်ထဲမှာတော့တီအိုဆိုရကအများအားဖြင့်တမောအကြီးအကဲတွေကိုသာဆက်လက်ဖမ်းဆီးထားပြီးအငဲတန်းတမောသားတွေကိုပြန်ပြီးလွှတ်ပေးလေးရှိကြောင်းဖော်ပြထားပါတယ်။လက်ရှိတီအိုအချင်းထောင်တွေမှာဖမ်းဆီးခံရသူတွေရဲ့မိသားစုဝင်တွေကအဆုတ်ရောင်ရောဂါဖြစ်စေရဲ့ကိုရိုနာဗိုင်းရပ်စ် COVID-19 တီအိုတပီလုံးကူးစက်နေရကြောင်းစိုးရိမ်နေကြတာတွေ့ရပေမဲ့ထိမ့်သိမ့်ခံရရဲ့မြန်မာတမောသားတွေကတော့အဆင်ပြေပြေရှိနေကြတယ်လို့လဲပေကျင်းမြို့မြန်မာတန်ယုံတောင်ရှိသူတွေက VOA ကိုပြောပါတယ်
။ဒီသားစုတွေနဲ့ဆက်သွယ်ပေးတဲ့အကိစ္စကအခုလောလောဆယ်ပေါ့နော်ဒီယောဂအခြေအနေအရာပေါ့တချို့မိသားစုတွေကသူတို့အထက်မှာလုံခြုံမှုရှိရလားပေါ့နော်။ကျမတို့ကိုယ်တိုင်သွားပြီးတော့တွေ့ထားတဲ့တင်မောသားဆိုလည်းသူတို့အထက်မှာရောက်နေတဲ့ကာလမှာသူတို့အဆင်ပြေမှုရှိတဲ့အတိုင်းအတာကိုကျမတို့ပြန်ပြောကြပြီးရဲ့ဒီတစ်နေ့ကိုထမင်းသုံးနဲ့စားရတယ်။သူရဲ့ဆေးဝါးနဲ့ပတ်သက်မှာသွားလောက်တာတို့ဘာလို့လဲသူတို့ဟိုအဲ့လိုအဆင်ပြေပြေနဲ့ရှိနေရပေါ့နော်။
ဒါအပြင်ပြစ်မှုမစီရင်ခင်ကာလမှာမြန်မာသမောသားတွေရဲ့အမှုကို short pop ပေးဖို့နဲ့ရှေ့နေမငှားရမ်းနိုင်တဲ့သူဆိုရင်လည်းရှေ့နေလိုက်ပါဆောင်ရွက်နိုင်ရေးစီစဉ်ပေးဖို့တရုတ်နိုင်ငံသားရေးဌာနနဲ့ညှိနှိုင်းပေးရမျိုးကိုလည်းပေကျင်းမြို့မြန်မာတန်ယုံကဆောင်ရွက်ပေးနေရလို့တန်ယုံတောင်ရှိသူက VOA ကိုပြောပါတယ်။ရေချောင်ပို့ဆောင်ရေးဦးစီးဌာနစည်ရင်းတွေအရဆိုရင်တရုတ်အစိုးရဖမ်းဆီးထိန်းသိမ်းခဲ့တဲ့မောင်ခိုသမောအရေးအတွက်ဟာ2019ဒီဇင်ဘာလအထိ36ဆင်းရှိပါတယ်။တရုတ်မှာဟိုသမောတွေပေါ်ကိုစေလွတ်ခဲ့တဲ့ပြည်တွင်းသမောသားဝန်ဆောင်မှုကုမ္ပဏီ14ခုကိုလည်းမြန်မာအစိုးရကလုပ်ငန်းလိုင်စင်ယာယီပိတ်သိမ်းခဲ့ပါတယ
်။ကိုစောထက်ပြောပြခဲ့တာပါရှင်။ကျမတို့ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ရေပန်းချံပေးစာတွေပေးပို့လို့တယ်။နားဆင်လို့တဲ့တည်ခြင်းတွေတောင်းယူလို့တယ်ဆိုရင်စာရိုက်လိပ်စာ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ် 855 ကိုစာရိုက်သားဆက်သွယ်နိုင်သလို email လိပ်စာ bamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ပါတယ်။တယ်လီဖုန်းနံပါတ်ကတော့1-2-3-2-5-5-5-4ဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်2020ပြည့်နှစ်ဖေဖော်ဝါရီလ17ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ခြင်းနဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုညပိုင်း9နိုင်ခွဲကနေ10နိုင်အထိထုတ်လွှင့်ပေးမယ့်အစီအစဉ်တစ်ခုထဲမှာတော့ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းကိုမစခင်အရင်ဆုံးကိုသိန်းထိုက်ဦးစီစဉ်တင်ဆက်ပေးနေတဲ့ American နိုင်ငံရေးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်။ Democratic Party ရင်းသမ္မတလောင်းရွေးချယ်ပွဲအတွက်နဘာရပြည်တွေကမဲယုံတချို့မှာတင်းငွေနေနေကလေးကစပြေးမဲဆန္ဒရှင်တွေကကြိုတင်မဲတွေစော်စော်ပေးခဲ့ကြပါလေ။တမရကုသလေလောင်းတွေလည်းမဲဆန္ဒရှင်တွေနဲ့တွေ့ဆုံစည်းရုံးပွဲတွေကျင်းပခဲ့ကြပါလေ။လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာတမရဒေါ်နယ်ထရန့်ကိုရှင်ပြိုင်မဲ့ဒီမိုကရက်တစ်ပါတီတွင်တမရလောင်းကိုမဲဆန္ဒရှင်တွေမဲပေးရွေးချယ်နေကြတာပါ။နဘာရပြည်တွေက2020တမရရွေးကောက်ပွဲပါတီတွင်တမရလောင်းတတိယမြောက်ကျင်းပတဲ့နေရာဖြစ်ပါလေ။အထက်လွှတ်တော်မှဘန်နီဆန်ဒါစ်ကတော့ဖေဖော်ဝါရီလ22ရက်နေ့ဒီမိုကရက်တစ်ပါတီတွင်သမ္မတလောင်းရွေးချယ်ပွဲကျင်းပမယ်နဘာရာပြည်နယ်အသောစနေနေ့ကတက်ဆက်စ်ပြည်နယ်ကိုဝင်ပြီးသူ့ကိုထောက်ခံတဲ့မဲဆန္ဒရှင်တွေကိုတွေ့ဆုံခဲ့ပါတယ
် Black and white and Latino, Native American, Asian American, gay or straight
လူပြူလူမဲလက်တင်နွယ်ဘွားဌာနေအမေရိကန်တိုင်းရင်းသားတွေအာရှနွယ်ဘွားအမေရိကန်တွေလိင်တူစုံမတ်သူတွေစံကျင်ဘက်လိန်ကိုစိတ်ဝင်စားသူတွေဘသူပဲဖြစ်ဖြစ်ကျွန်တော်တို့အားလုံးဟာအမေရိကန်တွေပါကျွန်တော်တို့အတူတကောလက်တွဲရက်တီမယ်ထရမ့်ကိုအနိုင်ယူကြမယ်ဒီတိုင်းပြည်ကိုကျွန်တော်တို့ပြောင်းလဲရပါလိမ့်မယ
်ဘာနီဆန်ဒါစ်နဲ့အတူအိန္ဒိယနာပြည်နယ်ဆော့ဘတ်မြို့တော်ဝင်ပစ်ဘူဒီဂျေးလဲပြီးခဲ့တဲ့အိုင်အိုဝါပြည်နယ်နဲ့နယူးဟမ်ရှန်ယာပြည်နယ်တွေကပနမရွေးကောက်ပွဲတွေမှာထိတ်ဆုံးကနေထောက်ခံမှုအခိုင်အမာရခဲ့သူတွေပါသူကအခုလိုပြောပါတ
ယ် I'm running for president because I'm afraid that our country is running out of timeBut I believe it is not too late for us to come together. That we have a future.
အမည်တို့အချိန်သေးပြီရှိတော့ဘူးလို့ဆိုရင်မိတဲ့အတွက်လဲကျွန်တော်သမရကိုယ်စလဲလောင်းဝင်ပြိုင်လာပါ။ကျွန်တော်တို့အားလုံးအတူလက်တွဲကြမယ်ဆိုရင်တိတ်နောက်မကျသေးဘူးလို့ကျွန်တော်ယုံကြည်ပါတယ်။စူးစီးနိုးထားဖို့ဇာနာရှိတယ်ပဋိပက္ခတွေကိုမဖန်တီးဘူးဆိုရင်အနာဂတ်မှာကွယ်လွယ်ချက်တွေကိုကျွန်တော်တို့ကျော်လွှားနိုင်မှာပါ။အမေရိကန်အများစုကပုံမကောင်းပုံနဲ့အနာဂတ်ကိုတောင်းဆိုနေပါတယ
်။အထက်လွှတ်တော်အမတ်အေမီဂလိုဘယ်ရှာကတော့သမ္မတကိုယ်စားလှယ်လောင်းအဖြစ်စပြိုင်ခဲ့တုန်းကထိတ်ဆုံးနေရာမှာမရှိခဲ့ပေမဲ့ပြီးခဲ့တဲ့နယူးဟမ်ရှန်ယာပြည်နယ်ရွေးကောက်ပွဲမှာတတိယနေရာကနေအများစုထောက်ခံမှုရလာခဲ့ပါတယ်။အဲဒီနောက်ပိုင်းသူ့ရဲ့ရွေးကောက်ပွဲရန်ပုံငွေအတွက်ဒေါ်လာ12သန်းအလူငွေရခဲ့တဲ့အကြောင်း ABC ရုပ်သံကနေခုလိုပြောပါတယ
်။ Most of it just from regular people who have discovered me for the first time and get what I'm focused on which is bringing people with me. ရန်ကုန်ထဲတဲ့သူအများစုကတာမန်ပြည်သူတွေပါ။သူတို့ကကျမဘာကိုအာရုံစိုက်နေတယ်၊လူတွေကိုပတ်ထုတ်နေတဲ့သူမဟုတ်ဘဲလက်ခံပေါင်းစည်းနိုင်အောင်တုံ့နေတဲ့သူ၊အင်ဂျီရောကိုတင့်တင့်တဲ့တဲ့ပြန်ဖြစ်အောင်လှုပ်ဆောင်နိုင်တဲ့သူဆိုတာကိုပထမဆုံးသိခဲ့ကြပြီးအခုလိုအလှငွေထည့်ကြတာပါ။အရေးကြီးဆုံးကတော့သမ္မတဒေါ်နယ်ထရန့်ရဲ့နောက်ကျောင်းရာဇဝင်နဲ့နှိုင်းယှဉ်ပြီးလူအများကိုစာနာပြီးရိုကျိုးစွာနေတတ်တဲ့သမ္မတတယောက်ကိုရွေးချယ်နိုင်ဖို့ကျွန်မကိုထောက်ခံကြတာပ
ါဒီမိုကရက်တစ်ပါတီအတွင်းသမ္မတလောင်းကိုယ်စားလှယ်တွေထဲမှာထိတ်ဆုံးကပြေးနေတဲ့သူလို့သတ်မှတ်ခံခဲ့ရတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကတော့အိုင်အိုဝါနဲ့နယူးဟမ်ရှိုင်းယားပြည်နယ်တွေကရွေးကောက်ပွဲတွေမှာထောက်ခံမှုအားနည်းခဲ့တဲ့အတွက်နဘာဒါနဲ့ဒီလဂုံတောင်ကယ်ရိုလိုင်းနားမှာကျင်းပမယ်ပနမရွေးကောက်ပွဲတွေမှာထောက်ခံမှုခိုင်မာရဖို့ကြိုးစားနေပါတယ်။နဘာရာပြည်နယ်မှာဖေဖော်ဝါရီလ22ရက်နေ့မှာပါတီတွင်သမ္မတလောင်းရွေးကောက်ပွဲကျင်းပမယ်ဆိုပေမဲ့မဲယုံ80လောက်မှာတင်းငွေတွေနေ့ကလေးကမဲဆန္ဒရှင်တွေစောစောကြိုပြီးကြိုတင်မဲတွေပြီးခဲ့ကြောင်းပါခင်ဗျာ။
အင်တိုင်းအစည်းအဝေးတက်ဆက်ပြနေတဲ့အမေရိကန်နိုင်ငံရဲ့အစည်းအဝေးကိုနားဆင်ခဲ့ကြရတာပါရှင်။အခုတော့အင်္ဂါနေ့ညတိုင်းနားဆင်နေကြဒါရိုက်လေလိုင်းအစည်းအဝေးစတင်ချိန်ရောက်ပါပြီ။စီစဉ်သူကိုသားညုံနဲ့အတူထုတ်လုပ်ရမှုမဆုမွန်တို့ရဲ့ဒါရိုက်လေလိုင်းကိုနားဆင်ကြရအောင်ပါရှင
်။မင်္ဂလာ
ညကြမှာခင်ဗျာ။ဒီကနေ့ညပိုင်းတက်လီလိုက်စီစဉ်ကနေပြီးတော့ကျူးစုပါရယ်။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကဒီရွေးကောက်ပွဲဥပဒေရဲ့ဟာခွက်တာခွက်ကိစ္စပါ။မြန်မာနိုင်ငံထဲမှာခုဒီ2020မှာဆိုရင်အစိုးရအလှည့်ဒီအဖွဲ့ရဲ့အလှည့်ပြောင်းဖြစ်စီမဲ့ထူးထူးရွေးကောက်ပွဲတက်ကိုကျင်းပဖို့ရှိနေပါရယ်။နှစ်ပေါင်းများစွာဆေးအချိုကြီးအောက်နေကရရီရဲ့နောက်အရက်ဖက်ဒီမိုကရေစီစနစ်ကိုပြောင်းလဲနေခြင်းကျင်းပတဲ့ပြောရမဆိုရင်တတိယအကြိမ်ထူးထူးရွေးကောက်ပွဲကြီးဖြစ်မှာပါ။ဒီလွတ်လပ်မျှတတဲ့ရွေးကောက်ပွဲတရားဖြစ်လာဖို့အတွက်ရွေးကောက်ပွဲရဲ့ဒီတည်ဆဲဥပဒေတွေမှာအားနည်းချက်ရှိတာတွေပြင်ဆင်ဖို့လိုတာတွေစသဖြင့်ဒီရွေးကောက်ပွဲဥပဒေနဲ့ပတ်သက်ပြီးတော့အခုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမဦးကတော့ဒီ New Myanmar Foundation ကဒါရိုက်တာပါမတ်မြနန္ဒာသင်ဖြစ်ပါတယ်ခင်ဗျာ။ဒီလိုင်းပေါ်မှာရှိပါတယ်။နောက်တစ်ဦးကတော့ဒီမြန်မာနိုင်ငံလူခွင့်ရှိနေတူဖြစ်ပါတယ်။ဦးသိန်းသန်းဦးနှစ်ဦးစလုံးလေလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာ။တော့ကျွန်တော်အရင်ဆုံးတော့ဦးသိန်းတန်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဦးသိန်းတန်းကိုကြားပါလားခင်ဗျာ
။ကြားပါရဲ့
။ဟုတ်ကဲ့။ဦးသိန်းတန်းခုနကကျွန်တော်ပြောလို့ပေါ့လက်ရှိမြန်မာနိုင်ငံကဒီလွတ်လပ်မျှတတဲ့ရွေးကောက်ပွဲတရားဖြစ်ဖို့ရွေးကောက်ပွဲဆိုင်ရာမှာသူတို့ပြင်ဆင်တာတွေလည်းပြီးခဲ့တဲ့ရက်ပိုင်းတွေမှာပြီးခဲ့တဲ့နှစ်ပိုင်းအတွင်းမှာပြင်ဆင်တာတွေလည်းလုပ်ထားပါတယ်ရွေးကောက်ပွဲဥပဒေနဲ့ပတ်သက်လို့အဲ့တော့မြန်မာနိုင်ငံလက်ရှိတွားနေတဲ့ရွေးကောက်ပွဲဥပဒေနဲ့ပတ်သက်လို့လွတ်လပ်မျှတမှုရှိလားရည်ဘူးကဖြစ်ဦးသိန်းတန်းလက်ရှိလုပ်နေတဲ့ရွေးကောက်ပွဲဥပဒေနဲ့ပတ်သက်လို့ဘယ်လိုမြင်မိပါလဲ။
အဲ့ကျွန်တော်ကအခုပြင်ထားတာလေးတွေကိုစိုက်တယ်ဗျာ။နော်။ဟိုချိုးရက်တွေရှိနေသေးတယ်လေ။ဥပမာအားဖြင့်တက်တွင်းလေးတွေကိုအပြင်ထုတ်လိုက်တာ။ဒါတော့ရေးကြည့်တဲ့နေရာဖြစ်တယ်။အဲ့ဒါကကျွန်တော်ဓာတ်ရည်ဆိုတာလေဝန်ထမ်းတွေလေ။အဲ့ဝန်ထမ်းတွေဆိုတော့ဝန်ထမ်းတွေပါကြည့်လေ။ညီမနဲ့အတူနေပေးရမှာပေါ့။ဟိုဘာဖြစ်လို့အဲ့ဒီပြည်ထောင်ရတာထားမှာလဲ။အဲ့လို့ဆိုရင်ကျွန်တော်တို့ကစိတ်ဝင်ပါလေစိတ်ကြည်ပါလို့ဆရာဝန်တွေပဲစိတ်ဝင်ကြိုက်နေပေးရကြတော့မှာ။အဲ့ဓာတ်ရည်ဆိုတာဒီမိသားမှုဖွင့်နေတာမျိုးကြည့်ရ
ဟုတ်ကဲ့နောက်တစ်ခုကမဲဆန္ဒရှင်ဟုတ်ကဲ့ကြားရလားမသိဘူးသူတန်းဘူးအတန်ပြက်ပြက်ပ
ါဟုတ်ကဲ့
မဲဆန္ဒရှင်နေပေါ့နော်နေမြမာရှိရဲ့မဲဆန္ဒရှင်နေဒီရွှေပြောင်းလှုပ်သားရေးနဲ့ပတ်သက်လို့မဲပေးခွင့်နဲ့ပတ်သက်လို့နဲ့အခုပြင်ဆင်ထားချက်တွေနဲ့ပတ်သက်လို့ဦးသူတန်းဘူးကပြောချင်ပါလေအဲ
့ဒါတော့အားနည်းကြည့်ရှိတုံးမဲရတဲ့ဒါကျွန်တော်တို့ဒီမဲပေးခွင့်ဆုံးဆုံးလေလို့ပြောနေတဲ့တာနေလဲကြားရတာပေါ့နော်ဟိုအဲ့ဒီဟာကတော့ဟိုချုပ်ရင်းပြလို့ပြောတော့အဲ့ဒီချက်ကိုကျွန်တော်ပြောရပါတယ်အားလုံးနဲ့ချက်ကကျူတင်နေတဲ့ပတ်သက်လို့လေသူတို့စတဲ့နေရာပြင်ထားတယ်ကျွန်တော်တွေ့ရတယ်။အဲဒီကျူတင်နေတဲ့တက်တဲ့မဲရုံတွေပြင်ဖို့တဲ့ကိစ္စကတော့ကြည့်ကြည့်ရမှာဖြစ်ပြီးတော့ကျွန်တော်တို့ဒီချူကြောင့်လုပ်သားတွေနဲ့ပတ်သက်တဲ့အတိုင်းကတော့ဒီလူအချက်ကိုပုံလောက်အောင်ဖြည့်ကြည့်နိုင်လို့ကျွန်တော်မထင
်ဟုတ်ကဲ့ခင်ဗျ။ဦးသိန်းတန်းဦးလေလံပေါ်မှာခဏနေပြပေါ့ခင်ဗျ။ကျွန်တော်မမြနန္ဒာတင်ကိုဖိတ်ခေါ်ချင်ပါတယ်။မမြနန္ဒာတင်ကြားပါလားခင်ဗျာ။ဟုတ်ကဲ့မမြနန္ဒာသင်ခုနကလည်းဦးသိန်းတန်းဦးတချို့အချက်တွေပြောပါတယ်ကျွန်တော်အခုသိချင်တာဒီရွေးကောက်ပွဲနဲ့ပတ်သက်လို့ပြင်နေစတဲ့ခါမှာရွေးကောက်ပွဲဥပဒေတွေ new ဥပဒေတွေနဲ့ပတ်သက်လို့ပေါ့လက်ရှိအနေအထားမှာလိုအပ်ချက်တွေဘာတွေရှိလဲသူတို့ပြင်ဆင်တာတွေလုံလောက်နေပြီလား
ဟုတ်ကဲ့ဟုတ်ပြီကြာအနေနဲ့ပြောရမယ်ဆိုလို့ရှိရင်ပါလေအဲဒီအခုကဒီရွေးကောက်ပွဲဥပဒေ new ဥပဒေပြင်ဆင်မှုတွေကတော့ပို့ပြီးတော့မှဒီကောင်းမြတ်လာတဲ့အချက်တွေတော့ရှိတယ်အဲဒါပေမဲ့လည်းကျွန်တော်တို့ဒီဒီလိုတူညီကြရတဲ့ရေကောက်ပွဲကိုချက်ဖို့အတွက်ဒီအဓိကကြတဲ့ဒီတိုင်းမြင့်ချက်တွေတော့လုပ်ဖို့ကြံနေသေးတယ်ဒီကဘာလို့မြင်လို့ပေါ့နော်။အမှထိုးသောချက်တွေဆိုလို့ရှိရင်တော့ကျွန်တော်တို့ကဒီကစည်းပုံအခြေခံဥပဒေရဲ့စတဲ့ချက်တောင်ဖြစ်လို့ဒီကျင်းပြင်လို့နေရနိုင်တဲ့အနေအထားမျိုးတွေကိုကျွန်တော်တို့သိရတာပေါ့
။ဟုတ်ကဲ့အဲ့ဒါကဘယ်လိုအချက်မျိုးလဲခင်ဗျ။
ဒီမှာအပြည့်စုံရင်ကျွန်တော်တို့ဒီဟာပေါ့ကိုယ်စလေလောင်းဦးချင်းပေါ့နော်ဒီကိုယ်စလေလောင်းဦးချင်းမှာဆိုလို့ရှိရင်အဲသူကဒီရေကောက်တင်ရောက်ခံရတဲ့အခြေအနေဆိုင်ရင်သူကတစ်ဆက်ဆက်ပဲဒီစင်ဟစ်ပေါ့နော်ဒီမှာဒီမှာအနေနဲ့စင်ဟစ်အခြေချအဲနေထိုင်ရဒီဖြစ်ရမယ်ဆိုတဲ့ဟာမျိုးကြီးကြတော့အဲဒီမှာလည်းတခြားတော့ဒီအဲဒီကြနေဒီတော့မှပြန်နေပြီးတော့မှဒီရောက်လာတဲ့ဒီရခင်ကတော့ငငယ်လေးလှုပ်ခဲ့တဲ့အုပ်စုတွေလည်းရှိရတယ်နော်ဒါဒီစင်ဟစ်ကတော့အာဒါများလို့လေမနေ့တော့ဖြစ်ဖြစ်နေဒီပြည်မှာဒီနေရာတွေတည်နေကြလေဒီအကြံပြုချက်တွေတော့ရှိနေတယ်ဒါပေမဲ့ဒီလိုဟာမျိုးကိုကျွန်တော်တို့ကတော့ပြီးမှုအချက်တွေနော်အဲတချို့တော့ဒီရေကောက်ပွဲဥပဒေမှာပါရဲ့အချက်တွေကဒီကိစ္စကိုအခြေခံဥပဒေမှာလည်းတပ်ပါနေတဲ့အခါကျတော့ဒီပြည်ရှင်တွေတဲ့အချက်တွေအဲရှိတာမျိုးတွေ့ရတယ်နောက်ဆက်ဆက်တဲ့ကျွန်တော်တို့ဒီဟာပေါ့အားလုံးနဲ့ပြည်ပြီးသားပါပဲဟိုတမေတာ25ရက်တဲ့နေ့ကိစ္စကိုကျွန်တော်တို့ကပြောကြရတယ်ပေါ့နော်အဲဒီ25ရက်တဲ့နေ့ကိစ္စမှာဆိုလို့ရှိရင်လေကျွန်တော်တို့ကအဲဒီအဲ့ဒါကလည်းဒီကိစ္စကနေပြီးတော့ဒီစီးပွားရေပေါ့နော်ဒီစီးပွားရေဟာကိုဒါဒီတက်ကော်မရှင်ကနေပြီးတော့မှဒါသိညာပေးရမယ်ဆိုရအပိုင်းရှိတယ်။အဲဒါပေမဲ့လည်းကျွန်တော်တို့ကအဲ့ဒီအခိုင်အမာပဲတစ်ခါခါဆက်သွားလဲဆိုတော့သူကဒီအစားအသောက်ကြောင်းလေးရှင်နေကိစ္စနဲ့ပတ်သက်ပြီးတော့ဒီဟိုဒီကော်မရှင်ရဲ့အကြောင်းကြားမှုအစားအသောက်ကြောင်းလေးနဲ့တူဟာမျိုးတွေကတော့အဲကျွန်တော်တို့ကဒီ25ရာခိုင်နှုန်းလေးရှိနေတဲ့အပြင်ဒီရေးပေါ်နေတဲ့စီးပွားလေးတွေဒီတက်မဲ့တာ ဆိုတဲ့အရင်းကလည်းဒီတစ်ဆက်တည်းငါးနှစ်တန်းဆိုရင်တော့ကျွန်တော်တို့ပို့ပြီးတော့မှဒီကောင်းနေဒီအများကြီးတည်တယ်နော်တခြားဆက်တည်းလည်းတည်တယ်ဒီကျူးမြရတာအစည်းအဝေးရတာတစ်ဆက်တည်းဖြစ်နေပေါ့နော်ဒီကောင်အမြင်နဲ့ဆိုလို့ရှိရင်တော့ဒီကာလတစ်ခုပြီးတစ်ခုပြီး session တစ်ခုပြီးတစ်ခုဒီတိုင်းမှာဒီတောင်းနေတဲ့ဟာမျိုးတွေရှိနေတော့ဒါပြီးပြီးတော့မှဒီဆင်းမပြေမှုပေါ့လေဒီလိုအချက်မျိုးလေးတွေကိုကျွန်တော်တို့ပြရတာ
ဟုတ်ကဲ့နောက်တစ်ချက်ကကျွန်တော်မေးချင်တာရွက်ကောက်ပွဲအသုံးစရိတ်ဒီပေါ့ပြောရမှာကျွန်တော်စီယုံရေးကာလအသုံးစရိတ်ဒီပေါ့ဒီအသုံးစရိတ်ဒီနဲ့ပတ်သက်လို့မြန်မြန်တတဖြစ်အောင်လို့ရောလုပ်ပေးထားတာမျိုးရှိပါလားလက်ရှိဥပဒေအတိုင်းဆိုရင်မြန်မြန်တတဖြစ်ပါရဲ့လား
အဲ့ဒီမှာကြာရောဒီစက်ကအမျိုးမျိုးရှိရပေါ့နော်အမှအခုဒီကနေ့လာရရဆိုရင်ဒီရပါဆက်ပေါ်မှာပေါ့နော်ဒီချမ်းတိုင်းမှာမြန်မြန်တတဖြစ်ပြီးအခုကဒီနေထားရနေတဲ့အခုရှိရပေါ့နော်ဒီစစ်မှာကြာနေတဲ့ပေါ့နော်ဒီကိုယ်ကနောင်နေရဲ့ဒီအသုံးစရိတ်နဲ့ပတ်သက်ပြီးတော့ဒီပေါ်မှာဒီချက်ချင်းတွေမှလည်းဒီလိုပါပဲပတ်ချက်မှနာပေါ့နော်ဒါဒီလိုဟာမျိုးနဲ့ပတ်သက်လို့ဒီတိချာရဲ့ဒီအခေပေါ့နော်ဒီဥပဒေမှာမရှိသေးဘူးဆိုပြီးတော့ဒါရိုက်တဲ့ကော်မရှင်တွေဒီချက်ချထားမျိုးရှိရပေါ့နော်ဒီလိုလေကငါတို့ကဒီ process မှာပေါ့လေဒီဒီလိုနဲ့မျိုးရဲ့ဒီအခြေညာထားတဲ့ဒီအသိစိတ်တွေကိုတိုးတက်ချက်မရှိဘူးဆိုလို့ရှိရင်ကြတော့ဒီပို့ပြီးတော့ဒီလိုမျိုးမျိုးကိုတိုးချဲ့နိုင်ရဲ့ဒီကိုဒီလိုနောက်မျိုးအတွက်ကတော့ဒီအတက်တက်ပြရှိနိုင်ပြီးတော့ဒီအခြေတော်တွေအတွက်ကတော့အာကတ်တော့ရှိနေတယ်ပေါ့နော်ဆိုဒီလိုမျိုးအချက်တွေလည်းကျက်စနေကြရည်ရှိတယ်။နောက်တစ်ခုကတော့ဒီဟိုကောဒီအမျိုးသားဖြစ်တော့ပေါ့နော်။ဒီအမျိုးသားဖြစ်တော့ဒီစလေးမျိုးကိုဝင်ကြိုင်ရဲ့အချိန်မျိုးမှဆိုရင်တို့ကဒီမျိုးနဲ့တစ်ခုမျိုးဖြစ်တယ်နဲ့အမျိုးနဲ့အများကြီးမှရှင်းပြရတာဖြစ်တဲ့အတွက်ဒီဘက်ကဒီလိုဖြစ်တော့အာဒမီဒါရီပြင်းနေဖြစ်တော့ကိုယ်စလေးချက်ပါလို့ရှိနေတော့ပို့ပြီးတော့မှအဲဒီတုံးကြည့်ပို့ပြီးတော့ရှိတယ်ပို့ပြီးတော့မှဆုံးပြေးတယ်အဲဒီလိုရရှိနေတဲ့ဒီမြေကနာရှင်ဦးကြီးအကြီးကျယ်နဲ့ဒီဒီလိုမှဒီတန်းစီအစီအစဉ်တွေနဲ့ဒီလိုမှဒီအပြင်မှာလည်းဒီကျေးဇူးတွေဟာလည်းရှိပါတယ
်။ဟုတ်ကဲ့ကျွန်တော်နောက်တစ်ခုတနည်းထပ်မိချင်တာကလက်ရှိရွေးကောက်ပွဲအရာဆိုရင်တော့ဟိုအများနိုင်တဲ့လူကလုံးဝနိုင်တယ်ဆိုတဲ့သဘောမျိုးပေါ့နော် winner take all လို့ဟာမျိုးဖြစ်နေတယ်။အဲ့တော့တချို့ကပြောနေကြတာကအချိုးကျဒီကိုစားပြုမှုဆိုတဲ့ဟာမျိုးကိုတင်ပြနေတာရှိပါတယ်။အရင်ကာလတွေကတင်ပြနေတာရှိပါတယ်ခင်ဗျာ။ဆိုတော့ကဒီမဲဆန္ဒရှင်အချိုးအတိုင်းပေါ်မှာမူတည်ပြီးတော့ပါတီကုစဲပါဝင်ခွင့်ပေါ့နော်။ဒါနဲ့ပတ်သက်လို့ဖြစ်နိုင်ခြေရှိမရှိအဲ့အနေထားနဲ့ပတ်သက်လို့ရောမမြနန္နာတင်ဘလို့ယူဆပါလဲ။
ဟုတ်ကဲ့အဲဒီအနေနဲ့တော့ဒီလိုပါလေဒီစက်ကြီးရတော့အမျိုးမျိုးပဲလေဒီနိုင်ငံပါတီတွေကလည်းဒါကိုသူးသူးညီညီရဲ့အမျိုးချက်တွေလည်းရှိတယ်အဲတခုခုရှိရတာကတော့ဒီခေါင်းကဒီ PR စနစ်ကိုတွားဖို့မှာအဲကျွန်တော်တို့လူတွေရဲ့အဓိကတော့ဒီမျက်နှာရှင်တွေရဲ့အဲဒီမျက်နှာရှင်ဒီလိုပါပေါ့နော်ဒီ awareness ကရောအဲဒီဘယ်လိုရှိနေလဲဒီဟာကကျွန်တော်တို့အတွက်ပိုကောင်းတဲ့အနေအထားမျိုးလားဆိုတာကိုရောအထပ်ပြီးတော့မှကျွန်တော်တို့ဒီစဉ်းစားဖို့ပေါ့နော်ဒီစဉ်းစားပြီးတော့မှဒီကောင်ကြီးမျိုးတွေလေဒါဖတ်ပြရတဲ့ရုပ်ရှင်ရဲ့လူမျိုးတွေလေဒါဒီဒီဟာပေါ်မှာတော့ဒီမှာပြနေချို့တော့အပိုင်းကလည်းဒီဒီဟာသမိငါကြတော့ဒီအာကတ်တွေလည်းရှိတယ်လို့ဒီဖက်မှာလည်းအဲဒီဒီအနေနဲ့တွေရှိတယ်ဒီကကျွန်တော်တို့ပြန်ပြီးတော့ဒီကြက်တွေဒီရောက်ခဲ့တယ်ပေါ့နော
်ဟုတ်ကဲ့ကျွန်တော်နောက်တစ်ခုလေးမေ့ချင်တာကမမြနာနာတင်တို့ကဒီရွက်ကောက်ပွဲဥပဒေပြင်ဆင်ရေးတွေဘာတွေဟိုပြုပြင်ပြောင်းလဲရေးကိစ္စတွေပဲလုပ်နေတဲ့အခါကျတော့လူတို့ရဲ့ဒီရွက်ကောက်ပွဲနဲ့ပတ်သက်လို့ဥပဒေနဲ့ပတ်သက်လို့လုံထုံးလုံနီနဲ့ပတ်သက်လို့စိတ်ဝင်စားမှုဘယ်လောက်ရှိလဲခင်ဗျာပေါင်ပတ်သက်မှုဘယ်လောက်ရှိပါလဲ
အဒီကိစ္စကမှုကတော့တို့တော်လေးရတော့မျိုးတွေပေါ့နော်အဲကျွန်တော်တို့ဒီဒီရဲ့လာကဆိုရင်ဒီရွှေချမ်းမှုကြီးနဲ့ပတ်သက်ပြီးတော့နောက်တော့ဒီသမီးနဲ့ဆက်နေတဲ့ပတ်သက်ပြီးတော့စစ်ပန်းကြီးကိုကောက်ချက်ရပေါ့နော်အဲ့ဒါလည်းဆိုတော့တို့ကဒီဥပဒေမျိုးတွေကိုပြည့်ပြည့်ချက်ဆိုင်နေဒီရတော့ပြည့်ပြည့်ဆိုရအပိုင်းမှာတော့မှာတို့ဒီအဲ့ဒီချင်းနဲ့ဒီချင်းကြီးဆိုတာကလည်းမသိကြနေတဲ့အနေထားမျိုးရှိတယ်။တခြားကြတော့လည်းဥပမာလေးရောပြီးပြင်းအဲ့ဒီချင်းကြီးတွေကလည်းမျိုးရခံမှာဆိုရင်အဲဒီပါတီအပြင်မျိုးရမပြီးမလာဘူးနော်။ဒါမျိုးလို့ရှိရင်ဒီဘက်ပြင်ရမှာပဲပြီးမလား။အဲ့ဒီမျိုးကြီးတို့မျိုးရချင်မှာဒီတို့ဘက်ကတော့အဲ့ဒီလိုချင်းရှိတဲ့နေရာပေါ့နော်။ဒီကိုရတာဒီမျိုးမှဒီမျိုးတွေနဲ့လို့ခြင်လာကဟိုတနေရာနဲ့မျိုးတော့ရှိရပေါ့နော်။ဒါအဲ့ဒီဘက်ကတော့ဒီဟာကိုတော့ကြည့်နေတယ်ရှိတာတော့ဒီလက္ခဏာရှင်တွေနဲ့ကြာရဒီဥပဒေကြီးဥပဒေပိုင်းမျိုးရောအတိရှိမှုအာဏာအာဏာတွေဒီလက္ခဏာတွေကဒီမဲပေးတဲ့အချိန်မှာတည်းရနေနေချင်းနေပါလာအောင်ဒီလက္ခဏာရှင်အဆင်ပြေအောင်ဒါရေတက်တဲ့ mission ရောဒီတက်တဲ့နဲ့တက်တဲ့ဒီကနေဒီတောင်းတက်တဲ့ဒီနေနေပါတီအဆင်ပြေအားလုံးကဒီရင်းနဲ့ကြောင့်ပြရမယ်လို့ကျွန်တော်ရဲ့အလုပ်အမိမှာ
ဟုတ်ကဲ့ခင်ဗျာဦးတင်းတောင်းနဲ့မမြနနာတင်လီလိုင်းပေါ်မှာခဏနေပြီပေါ့ခင်ဗျာကျွန်တော်တော့ရှင်တချို့ဖိတ်ခေါ်ကြပါလေအရင်ဆုံးကိုနေဦးလင်းလီလိုင်းပေါ်မှာရှိပါလေခင်ဗျာကိုနေဦးလင်းဆွေးနွေးမြင်မြန်လို့ရပါတယ
်ဟုတ်ကဲ့ကျွန်တော်မြင်တာတော့ရေကောက်ပွဲကော်မရှင်အစိုးရခန့်လာတော့တိတ်တော့ ဟုတ်ပါတော့ reasonable မဖြစ်ဘူးလို့ထင်တာပေါ့နော်ဒါတစ်ချက်ပေါ့နောက်တော့ကျွန်တော်ပြောတဲ့ PR စနစ်ပေါ့နော် PR စနစ်ဖြစ်လို့ရှိရင်လည်းပိုကောင်းတယ်လို့ထင်တာပေါ့ဗျာကျန်တာတွေကတော့တိတ်ပြီးတော့လောက်ကြီးမဟုတ်ပါဘူးစီစူတွေပါဝင်မှုမပါဝင်မှုဆိုတာကျွန်တော်တို့တိုင်းပြည်အနေနဲ့ကတော့ဘယ်လိုလဲပြောရလို့ရှိရင်တော့ဒီမိုကရေစီလေးချင်းနေနဲ့ဝေးနေသေးတော့တိတ်ပြီးတော့ဟောပေါ့နော်ဟိုဖွဲဖြစ်တဲ့ရေကောက်ကွဲတော့ဖြစ်လာအောင်မဟုတ်ဘူးလို့ကျွန်တော်ကတော့အဲ့လိုပဲထင်ပါတယ
်ဟုတ်ကဲ့ဖဲဖြစ်တဲ့ညှတာတဲ့ရေကောက်ပွဲဖြစ်လာအောင်မထင်ဘူးဆိုတော့သဘောကလက်ရှိရေကောက်ပွဲအနေထားတွေကလွတ်လပ်ညှတာမှုမရှိဘူးလို့ကိုနေဦးလေးယူဆလာဘယ်ချက်တွေကြောင်းလဲခင်ဗျာ
ဟာမှန်တာပေါ့ဗျာဥမာတစ်ခုဆိုပါစို့ဗျာဟိုရေကောက်ပွဲအခုကော်မရှင်ဦးလာကြီးကိုကိုနိုင်ကကဘာဒီမှာရွေးကောက်ပွဲဟာ NLD ပါတီနဲ့တန့်ခိုင်ရေးပါတီ200လောက်ပဲဟိုဟာပေါ့အမေရိကန်နိုင်ငံနိုင်ငံမှာလို့ရှိတယ်လို့ထင်နေတာမျိုးပေါ့အဲ့လိုမျိုးထင်နေတယ်ကိုရဲကိုကအများပြည်သူကိုကိုစားသူတဲ့ချမ်းနဲ့ဟိုတိတ်ငယ်တဲ့ပါတီတွေအတွက်အကျိုးစီးပွားဆိုတာဘာမှမရှိဘူးအဲ့တော့ဒီတိုင်းပြည်ကဘာလဲဆိုတော့ဥပမာပြီးခဲ့တဲ့နှစ်ပြီးခဲ့တဲ့အချိန်ရွေးကောက်ပွဲမှာလည်းပဲဒီလိုပဲပြင်ပညောင်များစွာရဲ့အကူအညီနဲ့လေပတ်ခဲ့တဲ့ NLD ကနိုင်ွားတယ်ဆိုတာရှင်းရှင်းလင်းလင်းပြီးတော့ဒါဒီမိုကရေစီတိုင်းပြည်မှာကျင့်သုံးတဲ့တကယ်ဟောပေါ့နော်ဟိုကျင့်စဉ်မဟုတ်ဘူးလို့ကျွန်တော်ကတော့အဲ့လိုပဲမြင်ပါတယ
်ဟုတ်ကဲ့ခင်ဗျကုနေဦးလင်းကျေးဇူးပါကျွန်တော်နောက်ဆက်သတော်ရှင်တူဖိတ်ခေါ်ချင်ပါလေကုလှမောင်အမေရိကန်ကပါကုလှမောင်ဆွေးနွေးမိမြန်လို့ရပါတယ
်ဟုတ်ကဲ့ပါဗျာကျေးဇူးတင်ပါတယ်ဦးသိန်းတန်းတို့ဟိုပြောသွားတာတော့ကျွန်တော်ပြောချင်တာတွေပေါ့နော်ဟိုတမ်းမေယုံကိစ္စတွေဟိုချိုတင်မဲကိစ္စတွေပေါ့နော်အလုတ်တမားကိစ္စတွေအဲအဲ့တော့ကျွန်တော်ဟိုမေးချင်တာလေးပဲမေးပြရစီ
ဟို
ကာဒီစားမောင်ဘို့ပေါ့နော်ဟိုဘုန်းတော်ကြီးစားမောင်ဘို့ကပြောတယ်ဘုန်းဘုန်းကြီးတွေဟိုတာသာဝန်ထမ်းတွေမဲပေးဖို့တောင်းဆိုတဲ့ဟိုပြောလာတယ်ပေါ့နော်အဲ့တော့ကျွန်တော်လည်းငယ်စဉ်ခါတည်းကဒီဥစ္စာသိပါတယ်ကျွန်တော်တို့ဟိုဘုန်းတော်ကြီးတွေဘုန်းကြီးတွေတာသာဝန်ထမ်းတွေမဲပေးလို့မရဘူးကျွန်တော်ငယ်စဉ်ကဆိုအဲ့ကျွန်တော်ဦးလေးတယောက်ကဟိုအဋ္ဌံကိုရဲ့ဝင်ပြီးတော့အဲ့ဒီထဲမှာမဲဆန္ဒမပြရမချင်မဲသွားပြီးတော့ဘုန်းကြီးမဲပေးလို့မရဘူးဆိုတော့ तू အဋ္ဌံအတ္တနာဝန်ထမ်းလည်းမဟုတ်ဘူးလေအဲဘုန်းကြီးဝတ်ကြီးနဲ့မဲပေးတာပေါ့နော်အဲ့တော့ तू ကပြောလို့ဆိုတော့ငါဘုန်းကြီးကအယူနဲ့တူတူဖြစ်နေပြီပေါ့နော်အဲ့ဒါအခုချိန်မှာအဲ့ဒါရှိသေးလားပေါ့နောက်တစ်ခုကကျွန်တော်တို့ဟိုလက်တန်းလေးတွေပေါ့ဗျာလက်တန်းလေးတွေနှင်းစွန်းတဲ့ကိစ္စပေါ့ကျွန်တော်မြင်တာကတော့ဟိုမဲပေးပြီးလူတရားလက်တန်းလေးထောက်ပြီးတော့မဲပေးပြီဆိုပြီးတော့အဲ့ဒါဟိုဟိုနီးစနစ်ကအိုက်တက်ကောင်းတဲ့နီးစနစ်မရှိဘူးလားเนาะဘာလို့လဲဆိုတော့ဟိုထပ်ပြီးတော့မဲမှတ်ဖို့နေငင်္ဂါဟုတ်ကင်ပြီးတော့မဲပြဲလူတွေရှိတာ哦ဗျအဲ့တော့အဲ့နှစ်ခုပါဗျအဲ့နှစ်ခုကဗမာနိုင်ငံမှာပဲကျင့်သုံးတာလားတခြားနိုင်ငံတွေမှာကျင့်သုံးတာအဲ့ဒါလည်းသိချင်လို့ပ
ါဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်သတင်းရှင်တူလှည့်ပေးပါမယ်ကိုတီးလဲမှုဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာဒီမဲရေးပွဲမှာเนาะတရားမျှတတယ်ဆိုတော့တရားမျှတမှုကတော့မရှိလို့ကျွန်တော်ပြောရမှာဖြစ်ပါတယ်ပါပြလဲဆိုတော့နော်9500ကျွန်တော်ကြော်ဆိုတော့ဒါတရားမျှတမှုကတမှုကလုံးဝမရှိဘူးကပါပြလဲဆိုရင်ကျွန်တော်တို့ကနော်တရားမျှတမှုရှိတယ်ချင်တယ်ဆောက်စီချင်အောင်ဥပဒေကိုပြင်ဖို့လိုတယ်နော်အခါတအကြောင်းသားတွေပြောတယ်လို့ပေါ့ဗျာအစ်စ်ရေးဆွဲဖို့လည်းလိုတယ်ကြမဟုတ်လို့ရှိရင်အစ်စ်ရေးဆွဲမှသာလျှင်နော်ဒီတရားမျှတတဲ့ဥပဒေကိုနော်ဖော်ထုတ်လို့ရမှာဖြစ်ပါတယ်ကျွန်တော်တို့တိုင်းရင်းသားပြည်သူတွေကနော်စစ်ဆက်ကိုနော်ဒီလေလေနဲ့ရောင်ရောင်ဝါးဝါးနဲ့ကျွန်တော်တို့ခံရအောင်မှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကိုတိလက်မှုခင်ဗျာကျွန်တော်ခုနကကိုလှမောင်မေးသွားတဲ့မိကွန်းတွေလည်းရှိပါတယ်ကျွန်တော်မှတ်ထားပါတယ်ပြီးရင်တက်ဆိုင်ရလူမေးပေးပါမယ်ကျွန်တော်ရေဆုံးကိုဦးသိန်းတန်းဦးကိုပြန်ခေါ်ချင်ပါတယ်ဦးသိန်းတန်းဦးကြားပါလားမသိဘူးကျွန်တော်မေးချင်တာလေးတစ်ခုရှိလို့ပါ
ဟုတ်ကဲ့
ဦးသိန်းတန်းဦးကြီးပြောရမယ်ဆိုရင်လက်ရှိအလှည့်ပြောင်းကာလမှာရွက်ောက်ပွဲတကယ်အထူးထူးရွက်ောက်ပွဲကျင်းပခဲ့တာ2010မှာရှိတယ်2015မှာဖြစ်ခဲ့တယ်အခု2020လုံးပဲပေါ့ဒီရွေးကောက်ပွဲပြီးခဲ့တဲ့ရွေးကောက်ပွဲနှစ်ခုနဲ့နှိုင်းယှဉ်ပြီးတော့အခြေအနေလေးကိုလည်းပြောပြပါလားခင်ဗျဒီရွေးကောက်ပွဲနှစ်ခုလုံးကရောမြန်မာတပ်သားလုံနိုင်ရလားဘယ်လိုမြင်ပါလဲ
ကျွန်တော်တော့မထင်ဘူးဗျာအမှားဆုံးကတော့ဟိုလိုအပ်ချက်ကိုဥပဒေဝင်ထားရင်တော့ဘူးတီးတယ်မူရှင်းတာတဲ့ကျွန်တော်တို့ထောက်ခံပါလေဒီမဟုတ်ဖြစ်တဲ့လူကြီးကမင်းထောက်ပါတော့ဒီကပြည်တရားနဲ့တည်းဒီကဘုံမဖြစ်နိုင်တော့ဘာလို့လဲဆိုတော့ဟို2500လုံးကအလိုလိုပြီးရပြီကအဲ့တော့ကျန်တဲ့85တွေကကျွန်တော်ခွဲရတာဟုတ်ကိုရတော့ဟိုဒီအဲ့ဒီဟာတော်တော်ခက်ခဲတယ်တရားမျှတမှုရှိတယ်။နောက်2010ရွေးကောက်ပွဲကတော့အားလုံးပြည်တဲ့အတိုင်းပဲဒီအမျိုးသားပြည်ကြီးဖွဲ့တဲ့ဒီရွေးကောက်ပွဲမှာအများဆုံးရှိတဲ့ပါတီမပါဘဲနဲ့တစ်ဖက်တာတစ်ယောက်ပဲလုပ်ကြတာပေါ့ဗျာ။ဒါလုပ်ကြတဲ့ရွေးကောက်ပွဲကျွန်တော်တို့ဒီလိုသားသားပြောရရင်တဦးတည်းကဝန်ခံတယ်ကျွန်တော်မယုံကြည်ပါဘူး။အဲ့ဒီရွေးကောက်ပွဲ
ကျန်တာဒီလိုကျွန်တော်ပြောရအောင်အနာဂတ်ကငါယူကွယ်တဲ့ခေတ်ကတော့အကန့်အအန္တရာယ်ရှိတယ်အဲ့ဒီကြားထဲကလူလူကြီးကတခင်းနဲ့သူတို့ဆန္ဒကိုပြပြီးတော့ကျော်သွားတာပဲလို့ရတာဖြစ်တယ်အဲ့တော့ဒီ2010နဲ့စာရင်2015ကလူလူချင်းကြီးကြောက်မှုတို့လုတ်ပြရတယ်ယူကွယ်တဲ့မှာ energy တွေပါလာတယ်2010တုန်းကသူရဟာအဲ့ဒါဒီအစိုးရမဟုတ်ဘူးလို့နိုင်ငံတကာကကြီးစားတဲ့အချိန်မှာတောင်ဖက်စီကြီးဖြစ်တော်တဲ့ကျင်းလာပြီးတော့မှ2015လုပ်တဲ့အခါမှာတော့တန်းကျင်ကြရန်2015 2010တည်းတော့သူကတရားမျှတမှုရှိတယ်လို့ပြောနိုင်ပါတယ်ဒါပေမဲ့လုံးလုံးလေးကတော့မဟုတ်ဘူးဗျမခွနာလေးရဲ့2008ဖွဲ့စည်းပုံအောက်မှာတော့ကျွန်တော်ကတန်းကျင်ကြရန်တောင်းနဲ့ဖွဲ့စည်းချက်ဒီကောက်ပွဲကြီးဖြစ်လာတယ်မခွနာလေးကတကယ်တော့ဖြစ်တင်လာကဒီကောက်ပွဲကမစင်ကလွတ်လပ်တဲ့ကောင်စီဖြစ်တယ်နော်အာဒါပေါ်ဒီကျောင်းကြီးဒီမှာကိုရမှာတော့တက်လာတဲ့ကိုရရုပ်ပုံကမရှိနေဆက်လာ哦တက်တာကူကပြဿနာတရားဖြစ်တယ်အဲ့ဒါချင်းဒီအခြေခံရမကောင်းဘူးလို့ကျွန်တော်ပြောပါပါအဲ့တော့ဒီလိုပြီးတရားမျှတတဲ့ရုပ်ပုံတကယ်ဖြစ်ချင်တော့အနောက်ကျေပေါ်ဒီကိုဒီမှာပြရားချက်တွားလို့မရပါဘူးကျွန်တော်တို့နိုင်ငံမှာ25ရာနှုန်းကအလိုလိုပြီးတဲ့ချိန်တော့မှကျွန်တော်တို့ကြားပြီးတော့ပြရားလဲလို့ရှင်၅ပါးမောက်သွားပါလားပြရားစနစ်လုံးလို့မရဘူးတစ်ခေါက်ကျေပေါ်ဒီကိုမရှိမှသာလေအရာများတဲ့ဒီကောက်ပွဲကိုကျွန်တော်တန့်ကျင်ကြလုပ်နိုင်မှာဖြစ်တယ်
။ဟုတ်ကဲ့ခင်ဗျကျွန်တော်ဒီထဲကနေပြီးတော့ခုနပထမဆွေးနွေးထားတဲ့ကုနေဦးလင်းရဲ့ဒီကော်မရှင်နဲ့ပတ်သက်လို့လွတ်လပ်မှုတဲ့ကော်မရှင်ဖြစ်ဖို့ဆိုတဲ့ကိစ္စအခုအသေးစားကိုလည်းပြောသွားပြီဆိုတော့ကော်မရှင်ကလွတ်လပ်ဖို့ပါတီဩဇာတွေကကင်းဖို့အနေထားဆိုရင်ဘလို့ရွေးချယ်တင်လဲခင်ဗျအခုအနေထားကဟိုအစိုးရဖွဲ့ကပဲရွေးပေးနေတာနော်အဲ့တော့ဘလို့ရွေးချယ်တင်လဲခင်ဗျတော့
ကျွန်တော်ကအခုကော်မရှင်ကတော့လေးစားပါကျွန်တော်ယုံကြည်နေတယ်အများကြီးပါပါဥက္ကဋ္ဌကစားပြီးတော့လေဘုရားရေကတော့တိုင်းပြည်ကြရကြတာတာနာအားဖြင့်လို့ရှိရင်နိုင်ငံကရုပ်ပေါ်ကမရှိနေရဒီဒီအပီအနာရတဲ့တာဒီနဲ့ဒီမတက်ဆိုင်ကြီးကနော်တော့ကျွန်တော်တို့တရားရေးတရားသူကြီးတွေကိုယ်တွေဒီများဆင်းနေလူလူလေးစားတဲ့နိုင်ငံကြီးသမားတွေအဲ့ကျွန်တော်လူတွေနဲ့ကျွန်တော်အင်ဂျင်နီယာချင်းနိုင်ငံတွေကအင်ဂျင်နီယာတွေပါအစားနှုန်းပါလေအဲ့ဒီလိုကြီးကျွန်တော်လည်းနန်းတပီလေးလာကူလိုက်တော့တုတ်တာပေါ့နော်ဒါကတော့ခုကဖွဲ့စည်းပုံကြားမှုတွေကကျွန်တော်တို့ကအင်ဂျာကြီးပြောင်းအောင်ပဲရုပ်ပေါ်ကမရှိနေတက်လာတယ်ပြောရတယ်ကအဲ့ဒီလိုရတဲ့ပုံပေါ်ပြီးပြောက်သွားကြတာဆိုတော့အနည်းနဲ့အများတော့တတ်တတ်ရှိတယ်အဲ့တော့အဲ့ဒီလိုကိုကျွန်တော်တို့မဖြစ်သေးဘူးဒီကရေကောက်ပွဲကော်မတီရုံးကနေကဒီကတာဝန်တွေထမ်းဆောင်နေပြီးတော့ရေကောက်ပွဲကော်မတီကတော့ဒီဒီတမတ်တမတ်ပုဂ္ဂိုလ်တွေအဲ့ဒီနိုင်ပြီးတော့တမတ်တမတ်ပုဂ္ဂိုလ်တွေဘာကြောင့်ပြောရလဲလဲဆိုတော့ဟိုတမတ်တမတ်ပုဂ္ဂိုလ်ဆိုပြီးတော့ငါအကြီးကြီးဆိုတဲ့ဒီကိုကိုယ့်ဘက်ကနေထည့်တာပြီးတော့အဲ့ဒီတွေ့နေရတာရောရေတို့ချောက်တို့တမတ်ပြည်တန်းနဲ့50ဆိုတော့ဒါကကွန်ဆယ်ဒီကကာလာချက်မှာပြောလို့ခဲ့တော့အဲဒီလိုမျိုးကအများကြီးပြည်သူယုံကြည်ကိုးစားတိုက်တဲ့လူတွေပါတဲ့ဒီကောက်ကော်မရှင်အဲ့ဒါကိုလည်းအများဆန္ဒမဲနဲ့ရေးနေတယ်အဲ့ဒီကော်မရှင်ကြီးအခုကနေပြောင်းနေတယ
်ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်မေးချင်ပါလေကိုလာမောင်ပြောသွားတဲ့ထဲမှာတာနာဝန်တန်းနေမဲပေးခွင့်မရှိတဲ့ကိစ္စဥသေးတန်းအဲ့ဒါနဲ့ပတ်သက်လို့ဘယ်လိုမြင်ပါလဲမြမကြီးမလည်းပြောမဆိုဘုဒ္ဓဘာသာဖုန်ကြီးတွေကဟိုရခိုင်တော့ကလည်းမနေဘူးလေဒ
ီကကျွန်တော်ရှင်နေရအဲ့ဒါတော့ဒုနာဘာသာခေရဝရဘုရားလာထူးခြားခြင်းဖြစ်တာလေခေရဝရဘုရားဘာသာစံသာဆိုတာဒီလောကကလွတ်မြောက်အောင်ကြိုးစားနေတယ်လူပေါင်းနဲ့တပတ်တက်တယ်ဒါကျွန်တော်တို့ဒီမှာဒီဒီရှိတဲ့ဒီဒီဒီရဲ့အခြေအနေကကျွန်တော်ပြောတာဒီရဲ့အခြေအနေပြောတဲ့အတွက်လက်ရှိအခြေအနေမှာတော့ဒီအမတ်မတီရဲ့ဒီမြန်မာတကယ်ဆိုတော့ဒီလေးဆိုတဲ့စင်နာရီအရလူမှုကြည့်မှုတွေရတော့စံသာတော်ကိုမဲလေးကိုမပေးနိုင်ဘူးဒီလိုပြလိုက်မယ်ဆိုရင်တန်တာသင်ကြရတယ်တိုင်းကြရပြီးတော့ဟိုကတန်တာစီဒီလိုကတန်တာအခုတောင်မှမဲသိကမရှိရတော့မှချီယုံပြီးတော့အလုံးစားနေကြတယ်ဒီဘာသာသားတွေဆိုတော့အလားအမတိုင်းဒါမျိုးကြီးလုပ်နေတယ်ဆိုကျွန်တော်တို့ဒီလက်ရှိလည်းမရှိဘူးတခြားနိုင်ငံလည်းပြည်နယ်ကြီးရဲ့အဲ့ဒါတော့အေးကြီးရေးသားပြောတာမြန်မာပြည်ရဲ့ရှိတဲ့ဥပဒေရတော့မပြီးတော့နှံ့နေလိမ့်မယ
်ဟုတ်ကဲ့ခင်ဗျကျွန်တော်အဲ့တော့တချို့ပေးစာလေးတွေဖတ်ချင်ပါတယ်ခင်ဗျကျွန်တော်ကိုတင်မောင်နိုင်ဆိုတဲ့ပေးစာမှာကျွန်တော်ပဲဖတ်ပြပါမယ်တမရတော်မိသားစုဝင်တွေကိုပြည်သူတွေနဲ့တပင်းကြီးပြည်သူတွေနဲ့အတူမဲပေးစေချင်ပါလေတဲ့တတ်တွင်းမဲယုံတွေကိုမထားစေချင်ပါဘူးတဲ့တမရတော်မိသားစုဝင်တွေမှာဒေါ်ဆန်းစုကြည်ကိုချစ်ခင်ပြီးတော့မဲပေးခဲ့တဲ့သူတွေကအများကြီးပါနောက်တစ်ယောက်ကတော့ဥစိတ်မောင်ပြပူလာတဲ့စာပါဥစိတ်မောင်ပို့တာကတော့တတိယကျင်းရွက်ောက်ပွဲကိုကော်မရှင်ကနေပြီးတော့ free and fair လွတ်လပ်မျှတမှုဖြစ်အောင်လို့ဆောင်ရွက်ထားတဲ့အကြောင်းသိရပါတယ်တဲ့ဥပဒေစည်းကမ်းစည်းမျဉ်းတွေပြင်သစ်တာလည်းပြင်ပြီးပါပါပြီတဲ့တက်တွင်းမဲယုံတွေကိစ္စကိုလည်းမျှတအောင်တတ်မှတ်ပြတမ်းပြီးဖြစ်ပါလေတဲ့ဒါကြောင့်မလို့စိုးရင်စရာမရှိအောင်မီမဲလို့ထင်ပါတယ်ဆိုပြီးတော့အာဒါကဥစိတ်မောင်ရေးထားတဲ့စာဖြစ်ပါတယ်ခင်ဗျအဲ့တော့ကျွန်တော်မမ်မြနန္ဒာသင်းကိုပြန်ဖိတ်ခေါ်ချင်ပါတယ်မမ်မြနန္ဒာသင်းကြားပါလားခင်ဗျ
်
ဟုတ်ကဲ့ခုနကလိုင်းကြပါလို့ကျွန်တော်အခုမမျက်နှာသေးကိုမေးချင်တာကရွေးကောက်ပွဲနဲ့ပတ်သက်လို့နဲ့အသေးစိတ်မေးချင်တာကခုနကကိုလမောင်ဆွေးနွေးသွားတဲ့အထက်မှာဟိုဦးတိန်တောင်ကလည်းဆွေးနွေးပါတယ်မဲပေးခွင့်မရှိသူမရှိတဲ့လူရဲ့ကိစ္စပေါ့လက်ရှိပြဌာန်းချက်ရဘလို့ပြဌာန်းတာလေတန်ဃာရီနဲ့ပတ်သက်လို့မဲမပြောက်ဆိုတဲ့ပတ်သက်လို့မမျက်နှာသေးအမြင်အသိချင်ပါတယ်
ဟုတ်ကဲ့အဲ့ဒီဟာတော့ဒီကျွန်တော်တို့ကိုဒီဒိုင်းနမ်တစ်ခုနဲ့တစ်ခုနဲ့ရဲ့ဒီကျင်းပုံစံနဲ့မတူဘူးပေါ့နော်ဥပမာဆိုရင်ကျွန်တော်တို့ဒီသွားလေ့လာတဲ့ဒီဒီကအဲဒီဟာပေါ့အဲကျွန်တော်တို့ဒီမျိုးပေါ်မှာဆိုရင်ဒီတန်ခါရော်တွေကဒီမဲ့ပြည့်ပြရတယ်ပေါ့နော်အဲဒါမဲ့ဒီတန်တွေမျိုးမှာတခြားနိုင်ငံတွေမှာဆိုရင်လည်းဒီမဲ့ပြည့်တွေမရဘူးဆိုတော့အဲဒီအမိသားမျိုးတော့ရှိတော့ဒီနိုင်ငံရဲ့ဒီကော်မရှင်တွေဒီရှိနေရဲ့ဒီတည်တဲ့အာဒီဒီလိုမျိုးလည်းဖိုက်မှာပေါ့နော်ဒါမဲ့ဒီဒီကြားထဲမှာတော့အဲဒီအခုကျွန်တော်မှာတော့ဒီကမ္ဘာတစ်ပေါ်မှာအပူပြီးတော့မှဒီခေတ်စားလာတာတော့ဒီတန်ခါးရေးကြီးကလည်းဒါတို့ဒီအနေနဲ့ရတယ်အဲဒီနိုင်ငံသားတွေဆိုလို့ဒီလေပေးပြနေကြရဲ့အယူအဆမျိုးကတော့ဒီအခုကျွန်တော်မှာတော့ဒီခေတ်စားနေတဲ့တပိုင်းမှာလည်းရှိပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ချက်မေးချင်တာမမျှသာတိုဒီကော်မရှင်နဲ့ပတ်သက်လို့ပေါ့လက်ရှိရွေးကောက်ပွဲကော်မရှင်တွေကမြန်မာနိုင်ငံမှာလွတ်လပ်မျှတတဲ့ရွေးကောက်ပွဲတွေကိုဖန်တီးနိုင်တဲ့သူ့မှာ capacity ရောရှိပါလားဘယ်လိုမြင်ပါလဲ
အဲ့တော့ဒီကျွန်တော်တို့ရဲ့နိုင်ငံအမိသားနဲ့ဆိုလို့ရှိရင်တော့ဒီတက်လာရဲ့ကော်မရှင်ပေါ့နော်ဒီကော်မရှင်ကြီးကအများကြီးတို့မှာဒီစင်ကာပူကိုရှိနေတယ်ပေါ့နော်ဒီစင်ကာပူကိုရှိနေတယ်ဆိုကျွန်တော်တို့ဒီနိုင်ငံရဲ့အမိသားရကိုနောက်ဒီဟိုဒီမျိုးပေါင်းစုံရှိတယ်ဘာသာပေါင်းစုံလည်းရှိတယ်အဲ့တော့ဒီနိုင်ငံရဲ့ပါတီတွေကလည်းမျိုးတွေပေါ့နော်ဒီများတဲ့အခါမှာအဲဒီတက်လာတဲ့ရေတောက်ကဲကော်မရှင်ကြီးအနေနဲ့ကြတော့ဒီဟာကိုဒီတူတူညီနဲ့ဒီလုံဆောင်နေလို့ရှိရတော့ဒီကဒီတစ်ခွေလေးရဲ့ဒီအားနဲ့လက်ထုတ်ကြရတဲ့အားကြီးအထက်ကျရှိတယ်ပေါ့နော်ဥပမာဆိုရင်ကျွန်တော်တို့ဒီနေချင်းလိုက်တာအားစလို့အဲဒီရောက်ခဲ့ရည်ရဲ့တည်တည်ရှိခဲ့တဲ့အနေထားမျိုးတွေမှာပေါ့အဲဒီမှာထင်တယ်ဒါဒီတော့ကော်မရှင်တစ်ခုရဲ့နဲ့အဲဒီဆောင်ရွက်ဖို့ဆိုလို့ရှိရင်မတော်လေးပဲဒီမှာပြင်ဆင်မှုတွေတော်များနိုင်တယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်
ဟုတ်ကဲ့ခင်ဗျာကျေးဇူးများတင်ပါတယ်ကျွန်တော်ဒိုင်ရီလိုက်အစီအစဉ်ချိန်လေးဆစ်သွားလို့ပါပါဝင်ဆွေးနွေးပေးတဲ့မမျှနန္ဒတင်တဲ့ဦးသိန်းတန်းဦးကျွန်တော်တော်ရှင်ဒီအားလုံးကျေးဇူးများတင်ပါတယ်ခင်ဗျာဒိုင်ရီလိုက်အစီအစဉ်ဒီမှာပဲညနာခွင့်ပြီးပါ
ကိုယ်သားညုံစီစဉ်ထုတ်လွှင့်ပေးခဲ့တဲ့ဒိုင်ရိုက်လေးလိုင်းစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါလေရှင်ဒီစီစဉ်ကို VOA Burmese News Facebook စာမျက်နှာကနေဖြစ်စေ VOA ရဲ့ Internet Website လိပ်စာကနေပြီးတော့ဖြစ်စေပြန်လည်နားဆင်နိုင်ပါလေရှင်အခုအင်ကာနေ့ညဘက်ထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုနန်းလောင်ကပြောပြပေးပါမယ်ရှင်
ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံမှာသေဆုံးသူ1900ဝန်းကျင်ရှိနေပြီးတော့ကုသခံရသူ9200ကျော်သွားပြီလို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့အတည်ပြုပါတယ်။ဒီကနေ့ထုတ်ပြန်လိုက်တဲ့နောက်ဆုံးစီးရင်ထဲမှာတော့ရောဂါကုသခံရတဲ့လူနာသစ်က1886ဦးနဲ့သေဆုံးသူ98ဦးလည်းပါဝင်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်တရုတ်ကျန်းမာရေးစနစ်ပေါ်အမဲဆက်ထင်စေခဲ့တယ်လို့ရောဂါပြန့်နှံ့မှုကိုထိန်ချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့ဒေသတချို့ကလည်းတရုတ်တာဝန်ရှိသူတွေကအဝင်ထွက်ပိတ်ပင်ထားကြတာဖြစ်ပါတယ်။ဂျပန်နိုင်ငံယိုကိုဟာမာစစ်ကမ်းမှာတရားခွဲပြီးတော့ဆက်ကပ်ထားတဲ့ Diamond Princess အပျော်စီစင်ခံသင်္ဘောကြီးဘော်ကခီတယ်ရီကိုတော့မနှက်ဖြန်ပုတ်တူနေမှာသင်္ဘောဘော်ကစပြီးတော့ဆင်းခွင့်ပြုတော့မှာပါဒီသင်္ဘောကြီးဘော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့ခီတယ်သူရှိခဲ့တဲ့အတွက်14ရက်ကြာဝန်ထွက်ကန့်သတ်ပြီးတော့စောင့်ကြည့်ခဲ့တာပါသင်္ဘောခီတယ်ရီအတော်များတဲ့အတွက်ခီတယ်အလုံးကမ်းပေါ်တန်နိုင်ဖို့ရက်တွေနဲ့ချီကျနိုင်တယ်လို့ဂျပန်ကျန်းမာရေးဝန်ကြီးကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါဆေးစစ်ချက်အရာယောဂါကူးစက်မှုမရှိတဲ့လူတွေကိုတော့ပုတ်တူနေမှာကန့်တက်ခွင့်ပြုထားပေမဲ့လို့ယောဂါဆစ်ဆေးနေတဲ့အနေထားပေါ်မူတည်ပြီးတော့တောက်ကြနေမှာတင်မဘောကဆင်ခွင့်ရတာမျိုးလည်းဖြစ်နိုင်တယ်လို့ပြောဆိုပါတယ်မြန်မာနိုင်ငံအနောက်မြောက်ပိုင်းမှာအင်တာနက်လိုင်းတွေပိတ်လိုက်တဲ့နောက်ပိုင်းအရသာတိတ်ဆုံမှုတိုးလာတဲ့အပေါ်လူခွင့်ရေးဆရာကုလသမဂ္ဂကျွမ်းကျင်ပညာရှင်တွေကစိုးရိမ်နေကြပါတယ်ရှင်းခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းမြင့်နယ်တွေမှာပဋိပက္ခတွေအရှိန်မြင့်လာတဲ့အတွက်ကလင်းငယ်တွေအပါအဝင်အရသာတိတ်ဆုံမှုတွေတိုးလာတဲ့ကိစ္စနဲ့အင်တာနက်တွေလက်တလောပြန်ပြီးတော့ဖြတ်တောက်ထားတဲ့အဲ့ဒီဒေသမှာအကြမ်းဖက်မှုတွေတိုးလာနေတဲ့အပေါ်အထူးစိုးရိမ်ကြောင်းကုလသမဂ္ဂလူခွင့်ရေးဆရာမဟာမင်းကြီးယုံ OHCHR က February 18ရက်နေ့ရက်စွဲနဲ့ကြေညာချက်မှာပြောထားပါတယ်မြန်မာနိုင်ငံမှာအစိုးရလုံခြုံရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးတွေမှာလူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်နေဆိုတာလူအတော်များများသိထားကြတဲ့ကိစ္စဖြစ်တယ်လို့လည်းအဲ့ဒီကြေညာချက်မှာဆိုထားတာဖြစ်ပါတယ
်အင်္ဂါနေ့ညပဲ VOA ကထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုနန်းလောင်ပြောပြပေးသွားတာပါရှင်ခုညအစီအစဉ်ထုတ်လွှင့်ရမှုကမတ်စုမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Dexter Wondret ဖြစ်ပါတယ်ကျမတို့အတန်လွင့်နေတဲ့အစီအစဉ်တွေကိုအတန်လွင့်ချိန်ပြပြချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ2532ပထမနာရီဘက်မှာလိုင်းလက်မီတာ190လောက်ကနေနှာစင်နိုင်ပါတယ် VOA သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.
Welcome to the Voice